Welcome to the Voice of America in Burmese.
မြန်မာနိုင်ငံလူနိုင်ငံသားအားလုံးဒီရင်တွေဘုံကကင်းဝေးကြပါစေကြောင်းဆုမကောင်းတောင်းပါတယ်ယူအမေရိကန်တိုင်းရဲ့2021ခုနှစ်ဇွန်လ23ရက်ဗူဒူးညပဲအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။အစီအစဉ်မူကကျွန်တော်ကျော်ကျော်သိမ့်ပါ။ဒီအစီအစဉ်လေးကိုလိုင်းဒိုမီတာ37 32 51နဲ့ဒုတိယနာရီဘက်မှာလိုင်းလိုက်မီတာ190 kHz 905.5 တို့ကနေဖမ်းယူနိုင်တယ်လို့ UAE website burmese.buenews.com နဲ့ Facebook စာမျက်နှာ UAE Burmese News မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ဒီညစီစဉ်မှာနောက်ဆုံးရထိတ်တန်းသတင်းတွေနဲ့အတူသတင်းလွှာတွေထဲမှာရန်ကုန်လှိုင်မြို့နယ်ကစစ်တပ်သတင်းဗေးလို့ဆွဆွဲခံရသူတဦးတနက်နဲ့ပြစ်တက်ခံရပြီးတဲ့နောက်အခြေအနေဘယ်လိုရှိပါသလဲ
။ဒီကအခြေအနေဖြစ်တော့ဒီလိုဆောက်လမ်းရည်ရည်ပေါ်မှာရောရောဆက်ရှာလာပါရှိ။ကျွန်တော်ဒီစာမေးလိုက်တော့အခု၅ရက်လို့ပြောတာလေစကြီးပိုင်းရဲ့ပါဝါရေးချတယ
်။အဖန်စီရှိတဲ့အကြောင်းဒေတာကန်တူပြောသွားတာနဲ့အတူအပြည့်စုံသိရပါမယ်။မန္တလေးငဇုံမြို့ကရဲကင်းစခန်းတစ်ခုကို PDF တွေဝင်တိုက်ခဲ့တာမင်းတပ်မှာမြို့မြို့ဖွားတွေနဲ့စစ်တပ်အကြဆွေးနွေးညှိနှိုင်းပြီးဒေသခံတွေသွာလာနေတဲ့အချိန်သဘောတူညီချက်တွေရခဲ့တာဒေါ်စန်းစုကြည်ရန်ကုန်မှာရင်ဆိုင်နေရတဲ့အမှုကိုနေပြည်တော်မှာရွှေ့ပြီးတော့စီရေးကိစ္စဒီကနေ့နှစ်ဖက်ရှောင်လဲချက်ပြီးခဲ့ကြတာဒါဆိုမြို့မှာကိုဗစ်ရောဂါကူးစက်မှုဘယ်အခြေအနေရောက်နေတယ်လဲဆိုတာနဲ့ထိုင်းမှာခီးသွွားလုပ်ငန်းပြန်လည်အသက်သွင်းမှုစူးစမ်းနေတဲ့အကြောင်းတွေတို့ပြပါမယ်သတင်းပတ်စင်ကဏ္ဍတွေကတော့လူလူနဲ့ကျန်းမာရေးမြမအရေးတုံးသက်ချက်နဲ့အားကစားသတင်းစွာတွေကိုနားဆင်ရပါမယ်အခုရင်ဆုံးနောက်ဆုံးရသတင်းတွေကိုနားလောင်နဲ့ကိုဝင်းမင်းတို့ကတို့ပြပါမယ်ခင်ဗျာ
ရုရှားနိုင်ငံကိုရောက်နေတဲ့မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာရုရှားကာကွယ်ရေးဝန်ကြီးဆာဂေးရှိုဂူနဲ့အင်္ဂါနေ့မှာမော်စကိုမြို့တော်မှာတွေ့ဆုံပါတယ်။ရုရှားအနေနဲ့မြန်မာနိုင်ငံနဲ့စီရေးဆက်ဆံမှုပုံမခိုင်မာအကောင်အောင်လုပ်သွားဖို့စိတ်ပိုင်းဖြတ်ထားတယ်ဆိုတာကိုရုရှားကာကွယ်ရေးဝန်ကြီးကမြန်မာစစ်ကောင်းဆောင်ကိုပြောဆိုခဲ့တဲ့အကြောင်းရုရှား RIA သတင်းကဖော်ပြပါတယ်။နှစ်ဖက်အပြန်အလှန်နားလည်မှုလေးစားယုံကြည်မှုတွေအပေါ်အခြေခံပြီးတော့နိုင်ငံကဆက်ဆံရေးပုံမခိုင်မာအောင်ဆက်လက်ကြိုးပမ်းသွားမှာပါလို့ရုရှားကာကွယ်ရေးဝန်ကြီးဆာဂေးရှိုဂူကပြောဆိုခဲ့ပါတယ်။မြန်မာအာဏာသိမ်းကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာအင်္ဂါနေ့ကစတင်ကျင်းပတဲ့နိုင်ငံတကာလုံခြုံရေးဆိုင်ရာညှိနှိုင်းခံကိုတက်ရောက်ဖို့တနင်္ဂနွေနေ့ကလေးကမော်စကိုမြို့တော်မှာရောက်ရှိနေတာပါ။ခီးစဉ်အတွင်းရုရှားလုံခြုံရေးကောင်စီအတွင်းရင်းမှူးနီကိုလိုင်ပက်ထရူရှက်ဖ်နဲ့လည်းတီးတန့်တွေ့ဆုံပြီးတော့နိုင်ငံစစ်ဘက်ရဲရပူပေါင်းဆောင်ရွက်ကိစ္စတွေကိုဆွေးနွေးတာရှိပေမဲ့ရုရှားသမ္မတဗလာဒီမီယာပူတင်အနေနဲ့တော့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တွေ့ဖို့အစီအစဉ်မရှိဘူးလို့ရုရှားအစိုးရပြောခွင့်ရသူဒီမီထရီပက်ရှ်ကော့ကပြောဆိုခဲ့တဲ့အကြောင်းရုရှား Interfax သတင်းဌာနကအရေးပါတယ်ရုရှားနိုင်ငံဟာမြန်မာစစ်တပ်ကိုနိုင်ငံတကာမျက်နှာစာမှာအစင်တစိုက်ကာကွယ်ရက်တည်ပေးလာတဲ့နိုင်ငံတကူဖြစ်ပြီးစစ်လက်နက်ပစ္စည်းရောင်းချပေးနေတဲ့အထက်နိုင်ငံတကူလည်းဖြစ်ပါတယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဒေသခံလက်နက်ကိုင်တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားပြစ်ခတ်တိုက်ခိုက်တာတွေအဆက်မပြတ်ပေါ်ပေါက်နေချိန်မှာစစ်ကောင်စီကခန့်အပ်ထားတဲ့အုပ်ချုပ်ရေးပိုင်းကလူတွေကိုပြစ်မှတ်ထားလောက်ကျန်တပ်ဖြတ်တာတွေလည်းရှိနေပါတယ်ဒီကနေ့မနက်ပိုင်းမှာပဲမြောက်ရီမြို့ရက်ကွက်အုပ်ချုပ်ရေးတာဝန်ရှိသူတယောက်တနက်နဲ့ပြစ်ခတ်ရပြီးတော့တိတ်ဆုံသွားပါတယ်ရန်ကုန်လှိုင်မြို့နယ်မှာလည်းစစ်ကောင်စီတပ်တွေမိအဖြစ်ဆွဆွဲခံရတဲ့အမျိုးသားတယောက်တနက်ပြစ်ခံရပြီးတေဆုံသွားပါတယ်။မေလလောက်ကစပြီးတော့စစ်ကောင်စီကခန့်အပ်ထားတဲ့အုပ်ချုပ်ရေးမှုတွေတပ်တွေအဖြစ်ဆွဆွဲခံရသူတွေနိုင်ငံအနှံ့တပ်ဖြတ်ခံရတာတွေစစ်တိုက်ဆူသလိုကြားလာနေရပါတယ်။ NLD နဲ့ကြန့်ခိုင်ဖွံ့ဖြိုးရေးပါတီအပါအဝင်အခြားပါတီတွေတချို့လည်းလှုပ်ရှားခံရတာတွေရှိပါတယ်။ဘသူလက်ချက်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။နိုင်ငံရေးအရာဒီလိုမတိမငိမ်ဖြစ်နေချင်းစစ်ကောင်စီတပ်တွေကအကြမ်းဖက်ဖမ်းဆီးနှိမ်နင်းနေတဲ့ကြားကစစ်အာဏာသိမ်းဆန့်ကျင်ဆန္ဒပြပွဲတွေလည်းနိုင်ငံဒေသတချို့မှာကြိုကြားပေါ်ပေါက်နေစေပါအာဏာသိမ်းပြီးတဲ့နောက်ပိုင်းကိုဗစ်ရောဂါကူးစက်ခံရသူတွေတိုးလာနေတဲ့အတွက်ဆန္ဒပြသူတွေကလည်းနှာခေါင်းစည်းတက်တာအချင်းချင်းလက်ဆေးရည်တွေမျှဝေတာမျိုးလိုကိုဗစ်ကာကွယ်ရေးနှိမ်လန်းတွေနဲ့ဆန္ဒထုတ်ပေါ်လာကြပါတယ်ရန်ကုန်မန္တလေးမုံရွာပေါင်မြင်းကြံမုံရင်ရင်းမာပင်ဆလင်ကြီးတစယ်မြို့တွေမှာစစ်အာဏာရှင်ဆန့်ကျင်တဲ့လမ်းမော်ထွက်ဆန္ဒပြတာတွေလည်းဆက်ရှိနေပါတယ်မြန်မာနိုင်ငံမှာအင်္ဂါနေ့တရက်ထဲကိုဗစ် -19 ပိုးကွခွင့်ရသူ630ကျော်ရှိတယ်လို့မြန်မာအကစားနဲ့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်ပိုးစစ်ဆေးမှုပေါင်း6000နီးပါးလောက်ခဲ့ပြီးတော့တိတ်ဆုံးသူက2ဦးရှိတယ်လို့ဇွန်လ22ရက်ည8:00နာရီထုတ်ပြန်ချက်မှာဖော်ပြပါတယ်ရန်ကုန်နဲ့နေပြည်တော်မှာရှိတဲ့တပ်မတော်ဆေးရုံကဓာတ်ခွဲနှမုံနာတွေနဲ့ပုဂ္ဂလိကဆေးရုံနဲ့ဓာတ်ခွဲခန်းတွေမှာလည်းပိုးတွေ့သူတွေရှိနေပါတယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းကိုဗစ်ရောဂါပိုးကူးခံရသူတွေနေစဉ်လိုတိုးလာနေတာပါ။တချို့မြို့တွေမှာလူအစုလိုက်ပိုးကူးခံရတာတွေလည်းရှိနေပါတယ်။ကူးစက်များမျိုးဗီဇပြောင်းကိုရိုနာဗိုင်းရပ်စ်ပိုးသစ်တွေလည်းမြန်မာနိုင်ငံမှာတွေ့နေရပြီဖြစ်တဲ့အတွက်ကျန်းမာရေးဌာနရဲ့ကာယရောဂါဆရာအကြံပြုချက်တွေကိုအလေးအနက်ထားလိုက်နာကြဖို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းနေပါတယ်။ Tilo Chinere Jump, Bokusemo Nitanere, Sagainai, Chibine Rega, Mune Chu Apawi, Bugurainega, Lebrane, Pu Mune Romale, Mulu Apene, Indima Trouble, Stay at Home, Kayoga Sayan, Kana Chadrigo, Sikam Siga, Topian Havare, Jamai, Wunitanaya, Topian Chamaro, Leshi Chendi, Govipo, Sisi Muba, Nasacha, Shitang Joma, Portu Eti Pulunaga, the thing where Wunjene, Janle Tata, Jaguendadu, the thing don't know your shippy. They sound to Susu Bangaro, don't tell Niajo Shirelu le Popia Tabare. Govin and Yoga, Pogu Kayadu, Natanjo Shinir, Indonesia and Gamaro, Dikinit the Pogu got the Tanqua Jone, they sound to got Donyajo Shirejao, Indonesia Tawan Shitriga Piovare. Pogu Semo, Mindane, Muro, Chakadama, Didima Dream, to take a long tobo, Selena, I love song sign Javare. The car tiny Gamaro, Piker and Selena Dream, Govin and Yoga Jump, they sound to got another the outy sunshine in Dulabi. The နေ့ထက်96တူပေါင်းကတော့3000ကျော်ရှိတဲ့အကြောင်းထိုင်းကြမှာရေးထားတာကသတင်းထုတ်ပြန်ထားပါတယ်။မနေ့အင်္ဂါနေ့ကလည်းကိုဗစ်-19ကြောင့်လူ30ရောက်သေဆုံးခဲ့ပြီးဒီထဲမှာမြန်မာနဲ့လာအိုနိုင်ငံကတအူးစီပါဝင်နေလို့လည်းသတင်းထုတ်ပြန်ပါတယ်။ထိုင်းနိုင်ငံမှာရေပောင်130နှစ်အတွင်းနိုင်ငံကိုအပြည့်အဝပြန်ဖွင့်ပြီးတော့နိုင်ငံတကာခီးတော်အဲ့ဒယ်တွေပြန်လည်ခံမှုအစိုးရကပြင်ဆင်နေတဲ့အချိန်မှာပ ပြည်တွင်းကပွဲကြည့်သူ1000စီခွင့်ပြုမယ်ဆိုမဲ့ကိုဗစ်ကာယောဂါအခြေအနေပေါ်မူတည်ပြီးတော့အပြောင်းအလဲလုပ်မယ်လို့တိုချိုအိုလံပစ်အားကစားပွဲကော်မတီကကြေညာပါတယ်။ပွဲကြည့်ခွင့်ရသူတွေအနေနဲ့အိုဟစ်အားပေးတာမျိုးမလုပ်ဖို့ပွဲကြည့်ပြည်သားနဲ့အင်ကိုတန်းပြန်ဖို့ဆိုတဲ့စီကံတွေလည်းသတ်မှတ်ထားပါတယ်။လိုင်နာမုံမရှိရင်တော့ပွဲကြည့်ခွင့်ရမှာမဟုတ်ဘူးလို့လည်းပြောပါတယ်။ 2019ခုနှစ်နောက်ပိုင်းတရုတ်နိုင်ငံမှာစတင်တွေ့ရှိခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကာယောဂါပိုးကိုကာကွယ်ဆေးရွေးအကြီးအကျယ်ထိုးပြီးတော့ထိန်းချုပ်ဖို့ကြိုးစားလာကြချိန်မှာကာယောဂါကလွန်မြောက်စပြုလာတဲ့နိုင်ငံတွေလည်းရှိသလိုပဲတကြော့ပြန်ပိုကူးဆစ်လာတာကြောင့်ကန့်သတ်ချက်တွေပြန်ပြီးတော့ချမှတ်ထားတဲ့နိုင်ငံတွေလည်းရှိနေပါသေးတယ်။
ဗီအိုအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9:00ကနေ10:00အထိ5.32kHz 96.7မှ92kHz 93.7မှ92kHz 95kHz ရှိရှိငါတို့ပြင်စနေတနေ့တွေမှာဖိုင်းလိုက်မီတာ190kHz 15900လို့ပြောထုတ်လွှင့်ပေးနေပါတယ်ရှင်။
ဗီအိုအမေရိကန်တိုင်းရဲ့ထိပ်တဲရောက်နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကန်ဟာလီဘီယာရဲ့ညီလာခံတပ်ဖွဲ့ဥရောပကိုရောက်နေပါပြီ။နိုင်ငံသားဝင်ကြီးဘလင်ကန်ဟာမနေ့ကဂျာမနီနိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပြီးဒီနေ့မှာတော့လီဘီယာရဲ့အနာဂတ်တည်ငြိမ်ရေးချမ်းရေးအတွက်ပါလီမန်ဆွေးနွေးမယ့်ညီလာခံကိုတက်ရောက်မှာ ေါ်အခြေခံပြီးတည်ငြိမ်တဲ့အစိုးရဖြစ်ပေါ်လာရေးဆက်ကြိုးပမ်းကြဖို့ပြင်ဆင်နေကြတာပါအခုဆွေးနွေးပွဲကနေဖွဲ့စည်းအုပ်ချုပ်ပုံနဲ့မဲပေးမှုဆိုင်ရာဥပဒေအခြေခံတွေပေါ်ဆောင်ရေးပါဝင်ဒီဇင်ဘာလမှာကျင်းပဖို့ရှိတဲ့ရွေးကောက်ပွဲအတွက်လိုအပ်တာတွေဆက်လုပ်နိုင်ဖို့အချိန်ရလာစေနိုင်တယ်လို့လစ်ဗျားဆရာအမေရိကန်ထူတန်ကိုယ်စားလှယ်ရစ်ချက်နော်လန်ကဆိုပါတယ်ဒါအပြင်လေပြားကိုရောက်နေတဲ့နိုင်ငံသားတက်ခိုက်ရေးသမားတွေပြန်ထွက်ခွာဖို့ကိစ္စကိုလည်းအဓိကထားဆွေးနွေးကြဖို့ရှိတယ်လို့ American Two Dan Nolan ကတင်းလာနေမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။တကယ်တော့2011ခုနှစ်တုန်းက NATO ကြောထောက်နောက်ခံပေးခဲ့တဲ့လှုပ်ရှားမှုတွေလေပြားနိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်လာတဲ့ Muammar Gaddafi ကိုဖြုတ်ချခဲ့ပြီးကြတဲ့ကလေပြားမှာနိုင်ငံမတည်ငြိမ်မှုတွေဆက်တိုက်ဖြစ်လာနေတာပါခင်။အီရန်နိုင်ငံနဲ့ဆက်ဆက်နေတဲ့ Internet Website အများကြီးကိုသတင်းမှာဖြန့်ဝေနေတာကြောင့်ဖြုတ်ချလိုက်ပြီလို့ American တရားရေးဌာနကကြေညာလိုက်ပါတယ်။ American နဲ့ Iran နှစ်နိုင်ငံကြား2015ခုနှစ် Iran Nuclear စာချုပ်ပြန်အသက်သွင်းနိုင်ရေးနဲ့ပြင်မှမှုတွေမြင့်လာနေချိန်မှာအခုလိုပြင်းထန်တဲ့နေနည်းမှုမနေ့ကပဲဖြစ်လာခဲ့တာပါ။သတင်းမှာတွေထုတ်ပြန်ပြီး2020 American သမ္မတရွေးကောက်ပွဲမှာဝင်ဆွတ်ခဲ့တဲ့ Islamic Radio နဲ့ Television Union တို့အသုံးပြုနေတဲ့ website 33ခုနဲ့ခါချာဟတ်ဆိုလာ KH ကစီမံလက်ပတ်နေတဲ့ website 3ခုကိုပိတ်ပင်လိုက်တယ်လို့ American တရားရုံးကဆိုပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ American နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရကို VOA ကမချက်ပေးဖို့မေးမြန်းရပါတော့ချက်ချင်းတုံ့ပြန်ချက်မရသေးပါဘူး။အခု Iran သတင်း website တွေကို American company တွေရဲ့ internet နေရာတွေကနေတဆင့်ထုတ်လွှင့်တာဖြစ်ပေမဲ့ American ရဲ့တက်ခတ်ပိတ်ဆို့မှုအောက်မှာလိုအပ်တဲ့ license လျှောက်ထားမှုတွေမလုပ်ဘဲ Iran ဘက်ကသုံးစွဲခဲ့တာလို့လည်း American တရားရုံးကဆိုပါတယ်။ အခုရုပ်တရက်အပိတ်ခံရတဲ့ website တွေထဲမှာတော့အင်္ဂလိပ်ဘာသာနဲ့ထုတ်လွှင့်နေတဲ့ Iran Soya by Press TV ရုပ်သံအစီအစဉ်အရပ်ဘာသာနဲ့ထုတ်လွှင့်နေတဲ့ LLM နဲ့ဂျီမီနိုင်ငံကဟူတီတပုံတွေရဲ့ El Masia Chotu ရုပ်သံသတင်းအစီအစဉ်တွေလည်းပါဝင်ပါတယ်ခင်ဗျ။ကမ္ဘောဒီးယားနိုင်ငံကိုရောက်နေတဲ့ဗြိတိန်နိုင်ငံသားဝန်ကြီး Dominic Raab အနေနဲ့မြမအရေးထက်ဆွေးနွေးခဲ့တယ်လို့ဆိုပါတယ်။နိုင်ငံသားဝန်ကြီး Raab အနေနဲ့လာမယ့်နှစ်အာဆီယံဥက္ကဋ္ဌဖြစ်လာမယ့်ကမ္ဘောဒီးယားနိုင်ငံနိုင်ငံသားဝန်ကြီးပရက်ဆမ်ခေါ်နဲ့ဒီနေ့တွေ့ဆုံပြီးမှ internet twitter ကနေအခုလိုပြောလိုက်တာပါ။ဥရောပသမဂ္ဂကနေဗြိတိန်နိုင်ငံခွဲထွက်ပြီးနောက်အာဆီယံရှိတောင်ရှာနိုင်ငံတွေနဲ့စီးပွားကုန်သွယ်ရေးတိုးမြှင့်မှုကဏ္ဍသေးအတွက်ကြိုးပမ်းတဲ့အနေနဲ့အနှစ်30အတွင်းကမ္ဘောဒီးယားကိုပထမဆုံးသွားရောက်တဲ့ဗြိတိန်နိုင်ငံသားဝင်ကြီးရဲ့အခုခေတ်စဉ်ဖြစ်လာတာပါ။ရှင်းနှစ်အာဆီယံလက်ကျဥက္ကဋ္ဌဖြစ်ကမ္ဘောဒီးယားနိုင်ငံတာဝန်ယူမှာဖြစ်တာကြောင့်အာဆီယံရဲ့ဆွေးနွေးဖက်နိုင်ငံအဆင့်ရရှိနိုင်ငံသားဝင်ကြီးရပ်အနေနဲ့ကြိုးပမ်းသွားမယ်လို့လည်းဗြိတိန်နိုင်ငံသားဝင်ကြီးရုံးကသတင်းထုတ်ပြန်ထားပါတယ်။တစ်ချိန်တည်းမှာမြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်လို့လည်းအာဆီယံအနေနဲ့ပိုပြတ်ပြတ်သားသားကြားဝင်ရည်တည်ရေးဝင်ကြီးရပ်တိုက်တွန်းသွားမယ်လို့လည်းသတင်းဌာနသတင်းစာမှာဒီနေ့ဆွေးနွေးပွဲမတိုင်ခင်ဖော်ပြခဲ့ပါတယ်။ဝင်ကြီးရပ်ဟာကမ္ဘောဒီးယားနိုင်ငံသဘာဝပတ်ဝန်းကျင်ဆိုင်ရာဝင်ကြီးနဲ့လည်းတွေ့ဆုံပြီးလူ့အခွင့်အရေးနဲ့ COVID-19 ကိစ္စအပါအဝင်ဦးစားပေးမှုတွေဆွေးနွေးခဲ့တယ်လို့ကမ္ဘောဒီးယားသဘာဝပတ်ဝန်းကျင်ဝန်ကြီးဌာနပြောခွင့်ရကအင်တာနက် Twitter ကနေပြောခဲ့ပါသေးတယ်။ကမ္ဘောဒီးယားနိုင်ငံအတွင်းသဘာဝပတ်ဝန်းကျင်ထိန်းသိမ်းတက်ကြွလှုပ်ရှားသူ၃ဦးဖမ်းခံရတဲ့ကိစ္စကိုဆွေးနွေးဖို့လူ့ခွင့်ရေးအဖွဲ့တွေကတောင်းဆိုနေချိန်မှာအခုလိုတွေ့ဆုံခဲ့တာပါ။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကတော့ကိုဗစ်ကူးစက်တဲ့အရာရှိတယောက်နဲ့တွေ့မိခဲ့ပြီးတဲ့နောက်လူတွေနဲ့မတွေ့ဘဲတီးခြားခွင့်နေရတာကြောင့်ဝန်ကြီးရပ်အနေနဲ့တွေ့ဆုံမဲ့အစီအစဉ်ကိုဖျက်သိမ်းလိုက်တယ်လို့ Reuters သတင်းဌာနကဖော်ပြခဲ့ပါတယ်ခင်ဗျ။ဟောင်ကောင်မှာတရုတ်ပြည်မှာကြီးအစိုးရချမှတ်ခဲ့တဲ့မျိုးသားလုံခြုံရေးဥပဒေနဲ့တရားစွဲခံထားရတဲ့အသက်24နှစ်အရွယ်မျိုးသားချောင်ရင်ကစ်ကိုဒီနေ့ပထမဆုံးအချိန်ရုံးထုတ်လိုက်ပါတယ်။ဒီဥပဒေပြဋ္ဌာန်းခဲ့တဲ့တစ်နှစ်နီးပါးကာလအတွင်းဟောင်ကောင်ဒီမိုကရေစီရေးတက်ကြွလို့ရှာသူတချို့ဒီဥပဒေနဲ့တရားစွဲခံရတာရှိခဲ့ပေမဲ့အခုလိုရုံးထုတ်စစ်ဆေးတာကတော့ဒါပထမဆုံးအချိန်ဖြစ်ပြီးသူ့မှာအပြစ်မရှိကြောင်းဒီနေ့ထပ်ဆွဲခဲ့ပါတယ်။စပိုမူအောင်ကြံကြောင်ကစ်ထားသူရဲ့မော်တော်ဆိုင်ကယ်မှာဟောင်ကောင်လူမျိုးရေးတော်လှန်ရေးစာသားပါအလံဆွန့်ခဲ့တာကခွဲထွက်ရေးလှုံ့ဆော်တာအကြမ်းဖက်လှုပ်ရှားတာလို့စွပ်စွဲပြီးမြို့သားလူချင်းရေးဥပဒေနဲ့တရားစွဲခံခဲ့ရတာပါဒီစာသားက2019ခုနှစ်ထဲတရုတ်ဆွေရဆန့်ကျင်လှုပ်ရှားမှုတွေနဲ့နာမည်ကြီးတဲ့ကြီးကြော်တန်တောင်းဆိုချက်ဖြစ်ပြီးနောက်ပိုင်းမှာမှမြို့သားလူချင်းရေးဥပဒေပြဋ္ဌာန်းလာခဲ့တာပါအခုဥပဒေပြဋ္ဌာန်းပြီးနောက်တစ်နေ့ဇူလိုင်တရက်နေ့မှာရဲတပ်ဖွဲ့အစုဝေးတွေကိုထောင်ရုံကစ်ကဆိုင်ကယ်နဲ့မောင်းဝင်လာခဲ့တဲ့အတွက်အဲ့ဒီအချိန်တည်းကဖန်စီချင်းချခံထားရပြီးအာမခံလည်းမရခဲ့ပါဘူးသူကပုံမှန်သမသမကြတဲ့တရားသူကြီးတွေနဲ့မဟုတ်ပဲအစိုးရလိုချခံထားတဲ့တရားသူကြီးတုံးနဲ့စစ်တာကဟောင်ကောင်ရဲ့လွတ်လပ်တဲ့တရားရေးမဏ္ဍပ်ကိုဖျက်ဆီးလိုက်တာလို့လည်းဝေဖန်သူတွေကဆိုပါတယ်ခင
်နောက်ဆုံးရသတင်းတွေကိုနောက်နောက်လေးကိုဝင်းမင်းတို့ပြောပြသွားတာပါတဲ့ဘက်ဆင်ကနော်ဒီမတိုင်ခင်သတင်းပေးပို့ချက်တွေထုတ်လင်ပါမယ်အရင်ဆုံးတော့တပ်ဖြတ်ဖမ်းဆီးတဲ့ဖြစ်ရပ်တွေကိုကြည့်ရအောင်ပါရန်ကုန်မှာစစ်ကောင်စီသတင်းပေးအဖြစ်ဆွဆွဲခံရသူတဦးနဲ့ကရင်ပြည်နယ်မြဝတီမြို့မှာစစ်ကောင်စီကခန့်ထားတဲ့ယာယီမှုသူတို့ဒီကနေ့ပြစ်တက်ခံရပါတယ်ဒီဘက်မှာလည်း PDF ကာကွယ်ရေးအဖွဲ့တွေကိုအကူအညီပေးတဲ့သူတွေကိုစစ်တပ်ကဖမ်းဆီးတာတွေလည်းလုပ်နေပါတယ်ဒီအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုမဆုမုံကတော့ပြပါပါမယ်ခင်ဗျာ
ရန်ကုန်တိုင်းလှိုင်မြို့နယ်73ရပ်ကွက်တီရီမြိုင်ဆယ်လမ်းမှာနေထိုင်တဲ့စစ်ကောင်စီရဲ့သတင်းပေးလို့တန်တရားရှိခံထားရသူအာယုံဦးလက်ဖက်ရည်ဆိုင်ပိုင်ရှင်ဦးကျော်အေးဟာဒီကနေ့မနက်ပိုင်းတုန်းကပြစ်ခတ်ခံရလို့တည်ဆုံခဲ့ပါတယ်ဒီဖြစ်စဉ်နဲ့ပတ်သက်ပြီးစစ်ကောင်စီလုံခြုံရေးတပ်တွေဘက်ကရက်ကွက်အတွင်မှာဖမ်းဆီးမှုတွေလုပ်ခဲ့တယ်လို့ခလိုင်မြို့ကန်တူက VOA ကိုပြောပြပါတယ
်ကျွန်တော်စိတ်ချင်တာဒါကြီးကကျွန်တော်ပြည်သူတွေကလည်းလောက်တာလည်းဖြစ်စမှာရှင်ကကျွန်တော်စိတ်ချင်တာပူစောကြည့်ရပါဦးနော်ပူစောကြည့်ဆိုတော့တော်တော်လေးလုံညာလေးပြင်မှာဒါကြောင့်လည်းကျွန်တော်ပုံမှားရိုက်နေတယ်အင်္ဂနမဆူဆူအောင်လုပ်နေကြလို့မျိုးပေါ့စစ်တပ်ဘက်ကနေပြောကြလို့ရှင်းပြီးတော့ပြည်သူကလုပ်တယ်ဆိုတော့ပုံမျိုးဟိုအထူးယူနီယံလာတော့ကျွန်တော်လည်းမပြောတော့ဘူးနော်အာကျွန်တော်တို့လည်းလုပ်ပြီးရတယ်အခုအဲ့ဒီရက်ကွက်ထဲဝင်ပြီးတော့ဟိုလူတွေဆွဲခေါ်သွားတယ်ဒါကမဖြစ်ချင်ဘူးလို့ကျွန်တော်ထင်တယ်ဗျ
တီတီမြိုင်ဆယ်လမ်းမှာရှိတဲ့အိမ်တွေကိုတကားတွေရိုက်ဖွဲ့ပြီးတော့စစ်ကောင်စီတပ်ဖက်ကရှာဖွေဖမ်းဆီးမှုတွေလုပ်တဲ့အတွက်အနည်းဆုံးလူ၅ဦးဖမ်းဆီးခံထားရတယ်လို့ဒေသခံတွေကပြောပါတယ်စစ်တပ်ကအာဏာသိမ်းပြီးလိုက်တဲ့နောက်ပိုင်းမှာစစ်အုပ်ချုပ်ရေးကောင်စီဘက်ကခန့်အပ်ထားတဲ့အုပ်ချုပ်ရေးမှုပြစ်ခတ်တပ်ဖြတ်ခံရတဲ့အမှုကနေရာတော်တော်များများမှာနေစဉ်လူလူပေါ်ပေါက်လာနေပါတယ်။ရန်ကုန်တိုင်းတစ်ခုထဲမှာပဲစစ်အာဏာသိမ်းမှု9လနီးပါးအတွင်းမှာအုပ်ချုပ်ရေးမှုအနည်းဆုံး9ဦးလောက်ဟာပြစ်ခတ်တိုက်ခိုက်ခံရလို့သိဆုံးခဲ့ပြီးဖြစ်ပါတယ်။ အလားတူကရင်ပြည်နယ်မြောင်းရီမြို့အမှတ်နှစ်ရပ်ကွက်ကစစ်ကောင်စီဘက်ကခန့်အပ်ထားတဲ့ဂျာအိမ်မှုဦးတန်းထေးဟာလည်းဇွန်လ23ရက်ဒီကနေ့မနေ့အစောပိုင်းတုန်းကတနက်နေ့ပြစ်ခတ်ခံရပြီးတည်ဆုံးခဲ့တယ်လို့မြောက်ရီမြို့ကတူကပြောပြပါဗျ။အ
မနေ့ရက်ွက်ကျုံးလာကြရင်ဒီပေါ့သက်သက်ရင်အောင်အချက်ပြစ်ခတ်ရတော့အိမ်မှာပဲမှာသူတွန်းလောင်းနေတဲ့အချိန်ပေါ့မနေ့အရင်ဆုံး6နာရီ15မိနစ်7မိနစ်လောက်ပြန်ပါတော့စစ်ကောင်စီကိုအမြဲတမ်းလိုလိုတရင်ပေးပြီးတော့ဒီမှာအဲ့လိုမျိုးပေါ့ဟိုအချောင်းသားတွေအဆန်းဆန်းလေးပြစ်ဆိုင်ပါလဲပအဝင်ပုံကြီးတဲ့အမျိုးကဖြစ်နေတာပေါ့နော်။အဲအဲ့ကြတော့ကျွန်တော်ထင်တာဒီလိုမျိုးပဲဒီတလန်ပဲပေါ့ဗျာသူတို့ကျောင်းသားဆိုင်ကပြန်ကြည့်လို့ရှင်တလန်ပေါ့
မနက်အာယုံဦးဆုံးလောင်းနေတဲ့အချိန်မှာပဲအမီမတိလက်နက်ကိုင်းတူကဦးတန်းထေးရဲ့နေအိမ်မှာကားအမဲရောင်နဲ့လာပြီးတော့ပြစ်တက်သွားတယ်လို့ပြောပါတယ်ဝင်းပိုင်းနဲ့ရင်ဘတ်တွေမှာတနက်ထံရရခဲ့ပြီးတော့မြောက်ရီဆေးရုံကနေမော်လမြိုင်ဆေးရုံကိုပို့ဆောင်နေတဲ့အချိန်မှာပဲလမ်းမှာတေဆုံးသွားခဲ့တာပါတစ်ဖက်မှာတော့စစ်အာဏာသိမ်းဆန့်ကျင်လှုပ်ရှားမှုတွေမှာပါဝင်တဲ့သူတွေကူညီတဲ့သူတွေကိုလည်းစစ်ကောင်စီဘက်ကဖမ်းဆီးအရေးယူတာမျိုးတွေဇက်တိုက်ကြားနေရပါတယ်။မုံရွာမြို့အေးတာယာရက်ကွက်ကအငိမ့်စားចောင်းဆရာမိသားစုကိုလည်းစစ်ဘေးရှောင်ပြည်သူတွေနဲ့ PDF တွေကိုကူညီပေးနေတယ်ဆိုတဲ့ဆွဆွချက်နဲ့အသက်6နှစ်အရွယ်ကလေးငယ်အပါအဝင်မိသားစုတစ်ခုလုံးကိုမိသားစုတစ်စုလုံးကိုဂျွန်လ12ရက်နေ့ကဖမ်းဆီးသွားတာပါ။သူတို့အပြင်တခြားလူငယ်3ဦးကိုလည်းဖမ်းဆီးသွားပါတယ်။ဒီကနေ့မနက်မှာတော့6နှစ်အရွယ်ကလေးငယ်ကိုပြန်လွှတ်ပေးလိုက်ပေမဲ့ကျန်တဲ့လူတွေကိုတော့နိုင်ငံတော်အကြီးအကျယ်ပြက်စီမှုပုံမှန်905ကကြီးနဲ့တရားစွဲဆိုထားတယ်လို့ဘုံရွာဒေသခံတဦးကပြောပြပါတယ
်။ဒီဇလန်တရင်ပေးကြမလို့မလို့ဟိုသူတို့ဝင်စစ်တဲ့ခါမှာဒါတွေ့တာပြီးတဲ့ခါမှာသူတို့ဒီစစ်ရေးဆောင်တွေကိုကူညီထောက်ပံ့မှုနဲ့အတွက်ပေါ့ဒီ905ကနဲ့ဆွဲသွားတယ်ဆိုဒီလိုပဲကျွန်တော်တို့တည်ထားရတယ်
ဒါအပြင်မုံရွာမြို့အရှိတ်ချံကကြေးရွာတရွာကိုဒီကနေ့မှစစ်ကောင်စီတပ်တွေဘက်ကအင်အားအလုံးရင်းနဲ့ဝင်ရောက်ရှာဖွေဖမ်းဆီးခဲ့ပါတယ်။ဒီရှာဖွေဖမ်းဆီးမှုတွေမှာတော့တားမိ3ဦးနဲ့လူငယ်2ဦးဖမ်းဆီးခံရတယ်လို့ဒေသခံတဦးကပြောပါတယ်။အဲ့ဒီရွာရဲ့သတင်းပေးဆိုသူတဦးလည်းပြစ်ခတ်ခံရလို့တည်ဆုံတယ်လို့ဒေသခံတွေကပြောပါတယ်။ရွာသားတွေမှာလက်နက်တွေရှိတယ်ဆိုတဲ့တန်တရားနဲ့လိုက်လံရှာဖွေဖမ်းဆီးနေတာကြောင့်ရွာသားတချို့ထွက်ပြေးတိမ်းရှောင်နေကြရတယ်လို့ဆိုပါတယ်
။တိုးလေးထွက်ပြေးတဲ့အားတွေကိုသူတို့ကလိုက်ဖမ်းလာတယ်။ဒါကြောင့်တော့ဟိုကျွန်တော်ဒီမှာဟိုလက်စစ်လက်တွေဒူလီတွေဘာညာတွေရှိခဲ့သေးတဲ့ဒီလိုဘက်ကတန်နေရလားတော့မသိဘူးပေါ့ဗျ။အဲ့ဒါကြောင့်ကျွန်တော်တို့ဒီထွက်ပြေးတဲ့ဒီလူတွေကိုလိုက်ဖမ်းတာသိကြတယ်။တာမီ၃ယောက်နဲ့အဲဒီကောင်ကလေးယောက်ျားလေးတယောက်နဲ့ဆိုကျွန်တော်တို့တော့တရင်ကြတာတော့၄ယောက်ဗျ။
ပကိုးမှာလဲဆရာနာရှင်စန့်ကျင်ဆန္ဒပြပွဲမှာပါဝင်ခဲ့ဘူးတဲ့မိသားစုကိုစစ်ကောင်စီတပ်ဖက်ကဝင်ရောက်ဖမ်းဆီးခဲ့ပါတယ်။ဒီကနေ့မနက်ပိုင်းမှာပဲဒေါက်တာတိစာစန်းရဲ့ဇာတိရွာဖြစ်တဲ့စကိုင်းတိုင်းဝက်လက်မြို့ကရွှေအိုးရကျေးရွာမှာစစ်ကောင်စီအင်အားအများအပြားနဲ့ဝင်ရောက်ဖမ်းဆီးမှုတွေလုပ်ခဲ့ပါတယ်။ဖြစ်ခဲ့မှုတွေအတွင်းမှာပြည်သူတဦးသေဆုံးပြီးတော့၅ဦးဖမ်းဆီးခံရတယ်လို့ဒေသခံတွေကပြောပါတယ်။အခုလိုမျိုးအဖမ်းဆီးအပြစ်ခတ်တွေရှိနေပေမဲ့လည်းနေရာတချို့မှာတော့ဆန္ဒပြမှုတွေကရှိနေကြသေးပါရန်ကုန်ပါဝင်မြို့တချို့မှာအာတင်းထားပါမန္တလေးရမင်းတို့နောက်မှာငါတို့ရှိတယ်ဆိုတဲ့ကြွေးကြော်သံတွေနဲ့ဒီကနေ့ဆက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်ရန်ကုန်မြို့တောင်ကလာပါမြို့နယ်မှာလည်းလူငယ်တွေဥဆောင်နဲ့ပျောက်ကြားတပိတ်ဆင်နွှဲပါတယ်မနေ့ကပစ်ခတ်မှုတွေရှိနေတဲ့မန္တလေးမြို့ရဲ့နေရာတချို့မှာလည်းဒီကနေ့ဆန္ဒပြတပိတ်မှောက်မှုတွေရှိနေသလိုမုံရွာကလေးပေါင်မြင်းကြံမိုးညင်းရင်မပင်ဆလင်းကြီးနဲ့ဒဇယ်မျိုးတွေမှာလည်းဆရာနာရှင်ဆန့်ကျင်တဲ့ဆန္ဒပြပွဲတွေကဆက်ပြီးတော့ရှိနေပါတယ်ရှင်
။တပြတ်မှုနဲ့အဖန်စီအချင်းတွေရန်ကုန်ကလာတဲ့တွင်ကိုမဆုမုံပြပြသွားတာပါ။မြင်းတက်မှာညှိနှိုင်းပြီးဘာတွေသဘောတူခဲ့ကြသလဲမကြခင်သိရပါမယ်။အခုဆက်ပြီးငဇုံကရေကင်းစခန်းကို PDF ကဝင်တိုက်ခဲ့တဲ့အကြောင်းပြောပြပါမယ်။မန်လုတဲငဇုံမျိုးကရေကင်းစခန်းတစ်ခုနဲ့ပကိုးညောင်လေးတွေမျိုးကရေကင်းစခန်းတွေကိုတိုက်ခတ်ခဲ့ပြီးရဲတပ်ဘုံဝင်တို့တေဆုံးခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်တွေကပြောပါတယ်။စစ်ကောင်စီဘက်ကတော့ငဇုံရဲကင်းစခန်းတိုက်ခိုက်ခံရတယ်ဆိုတာအတည်ပြုပေမဲ့ညောင်လေးပင်အဝင်ကရဲကင်းတိုက်ခိုက်ခံရတယ်ဆိုတာကတော့မမှန်ကန်ဘူးလို့တုံ့ပြန်ထားပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုသိန်းထိုင်ဦးကပြောပြပါမယ
်မန္တလေးတိုင်းမြင်းချံခရိုင်ငဇုံမြို့မင်းတေကုန်းရဲစခန်းကိုဂျွန်လ20ရက်နေ့ညပိုင်းမှာအကြမ်းဖက်လက်နက်ကိုင်တွေကတိုက်ခိုက်ခဲ့တယ်လို့စစ်ကောင်စီပြန်ကြားရေးဘက်ကပြောဆိုပါတယ်ဒေသခံ PDF တပ်ဖွဲ့တစ်ခုဖြစ်တဲ့0ပြောက်ကြားတပ်ဖွဲ့ကတော့ငဇုံမြို့ကမင်းတေကုန်းရဲစခန်းကိုသူတို့တက်ခိုက်ခဲ့တယ်လို့ဖော်ပြပြီးအဲ့ဒီတိုက်ပွဲမှာရဲတပ်ဖွဲ့ဝင်တွေဦးသေဆုံးတယ်လို့ပြောပါတယ
်။အော်ကျွန်တော်တို့မင်းညက10နာရီမှာပို့မ10နာရီမှာငဇုံမြို့နယ်မင်းနေဝင်ရဲစခန်းကိုကျွန်တော်တို့ဝင်ရောက်တိုက်ခိုက်တာပါ။ကျွန်တော်10နာရီလောက်ကနေစပြီးအဲ့ဒီစခန်းပတ်စာလေးမှာကျွန်တော်တို့ကင်းမုန်းတွေဝင်လိုက်တယ်။ပြီးပြီးတော့ကျွန်တော်တို့ငြိမ်းတက်နေတယ်သူတို့ကအဲ့တော့ပေါက်ချပြီးတော့ကစ်တာလေးပြီးနေကြတယ်ဟိုဝင်ပြီးတော့ဟိုတိုက်ခိုက်လိုက်တာပါကမင်းည10နာရီမှာ3နာရီလောက်10နာရီမှာစတိုက်တာပါကကျွန်တော်တို့ပြစ်ထားတဲ့ပုံစံနဲ့အများကတော့ဒီတော့ဒီမယ်လို့ကျွန်တော်ပြီးစပါတယ်ကျွန်တော်တို့ကမန္တလေးကိုတွားရောက်ကြည့်ဖို့ကျွန်တော်တို့စီစဉ်နေတဲ့အချိန်ပေါ့နော်ကျွန်တော်အဖွဲ့တွေကနေရာဆုံးမှာရှိကြတာ ဆိုတော့အဲ့လိုစီစဉ်နေတဲ့အချိန်မှာကျွန်တော်တို့ဒီကျဲတပြက်ပေါ်တော့ဒီစကမ်းမှုကလည်းအိုင်နာမနဲ့နာမည်ကြီးနေတာဟိုမူးတဲ့ဒါတနက်ကြီးစောက်တာတို့အရင်ကမှဟိုအလုပ်တာလုပ်နေဆိုတော့ကျွန်တော်တို့အဲ့မှာတဲ့ညာလေးကိုတတိမတ်မတ်တာတတိထားမိလိုက်တာအဲ့ဒါဒီစကမ်းကိုတော့ဒီဝယ်စော်လိုက်မယ်ဆိုပြီးတော့လက်ကလက်ကနေကျွန်တော်တို့ဝယ်ပြီးတော့စော်ရတာဗျာဟုတ်
နောက်ဆုံးရေတကတကိတ်ခင်ရတဲ့ဆိုတော့စစ်ကောင်စီပြန်ကြားရေးတာဝန်ခံဗိုလ်ချုပ်ဇော်မင်းထွန်းကအတည်ပြုပြောဆိုပေမဲ့ရဲတပ်ဖွဲ့ဝင်တွေဦးသေးဆုံးတာမဟုတ်ပဲသူဦးပဲသေဆုံးခဲ့တဲ့အကြောင်းတုံ့ပြန်ပြောဆိုပါတယ်။ပဲခူးတိုင်းညောင်လေးပင်ဝင်ကရဲစခန်းတစ်ခုကိုပဲခူးပြည်သူ့ကာကွယ်ရေးတပ်ကဝင်တိုက်ပြီးစစ်သားနဲ့ရဲခုနှစ်ဦးသေဆုံးခဲ့တယ်လို့ထုတ်ပြန်ပေမဲ့ညောင်လေးပင်ဝင်ရဲစခန်းတစ်ခုခံရတာမရှိသလိုလုံခြုံရေးတပ်ဖွဲ့ဝင်တွေသေဆုံးတာမျိုးလည်းမရှိဘူးလို့စစ်ကောင်စီပြောခွင့်ရသူကသတင်းမီဒီယာတွေရဲ့မေးမြန်းချက်တွေကိုတုံ့ပြန်ထားပါတယ်။မနေ့ဂျွန်လ20ရက်နေ့မန္တလေးမြို့မှာတိုက်ပွဲတွေဖြစ်ပွားပြီးနောက်ပိုင်းမကွေးပဲခူးနဲ့ရန်ကုန်ကပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေကလက်တုံ့ပြန်သွားမယ်လို့ပူတွဲချင်ညာချက်ထုတ်ပြန်ပြီးနောက်မှာပဲအခုလိုတိုက်ခိုက်မှုသတင်းတွေထွက်ခဲ့တာပါဖေဖော်ဝါရီလ10ရက်နေ့စစ်တပ်ကအနာသိမ်းပြီးနောက်ပိုင်းတိုက်ပွဲတွေနဲ့ဂျမ်းပဲတိုက်ခိုက်မှုဖြစ်စဉ်တွေကြောင့်ဂျွန်လ20ရက်နေ့အထိလုံခြုံရေးတပ်ဖွဲ့ဝင်60ကျော်သေဆုံးပြီးဒဏ်ရာရသူ400ဝန်းကျင်ရှိတယ်လို့မြန်မာစစ်ကောင်စီပြန်ကြားရေးဘက်ကထုတ်ပြန်ထားပါတယ
်မြစုံရိုက်ကစခန်တိုက်ခိုက်ခံရတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုသိန်းထက်ကပြောပြသွားတာပါတော်ဆန်းစုကြည်ရန်ကုန်မှာရင်ဆိုင်နေရတဲ့အမှုနေပြည်တော်ရှိဖို့အလားလာဘယ်လိုရှိသလဲဆိုတာမတိုင်ခင်မင်းတက်ဘက်ကအချိန်ကြီးကြည့်အောင်ပါစစ်တပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တွေကြားဖြစ်ပွားခဲ့တဲ့မင်းတက်မြို့နယ်မှာလက်ရှိဒေသခံတွေကြုံတွေ့နေရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးဒေသခံတွေတွာလာရေးအစဉ်ပြေဖို့စစ်ကောင်စီနဲ့မြို့မိမြို့ဖားတွေဆွေးနွေးပြီးတော့သဘောတူညီမှုရခဲ့ကြပါတယ်အဲ့ဒီအထက်မှာစစ်ဆောင်တွေအတွက်စာနယ်ရိက္ခာတည်ယူရေးနဲ့လက်နက်ခရရမပါဘဲလွတ်လပ်စွာတွာလာခွင့်ပြုမဲ့အချက်တွေလည်းပေါ်ဝင်ပါတယ်ရန်ကုန်ကလာတဲ့ဒီသတင်းအပြည့်စုံကိုကုစော်ဝင်းလိုင်ကပြောပြပါမယ်
စစ်ကောင်စီတပ်နဲ့မင်းတပ်ပြည်သူ့ကာကွယ်ရေးတပ် CDF တို့အကြားတိုက်ပွဲပြင်းထန်ခဲ့တဲ့မင်းတပ်မြို့နယ်အတွင်းမှာဒေသခံတွေလွတ်လပ်စွာသွားလာရေးနဲ့စစ်ပေးဒုက္ခသည်တွေအတွက်စာနာရိတ်ခါတည်ယူနိုင်ရေးဦးစားပေးပြီးမင်းတပ်မြို့မြို့မိမြို့ဖတွေနဲ့စစ်ကောင်စီအကြားဒီနေ့ဆွေးနွေးခဲ့ကြတယ်လို့မင်းတပ်မြို့မြို့မိမြို့ဖတဦးဖြစ်တဲ့ဦးထန်းနေကပြောပါတယ
်မြို့နယ်ထဲမှာလွတ်လပ်လပ်လပ်ပေါ်တော့လက်နက်ခဲရမပါဘဲနဲ့သွားလာပြီးတော့မှမိမိရဲ့နေအိမ်ကိုပြန်လည်နေထိုင်ခွင့်ရှိတယ်သွားလာခွင့်ရှိတယ်ကနရီကတည်းကယူတဲ့အခါမှာလည်းခက်ခဲကြီးနေမျိုးဖာနေတဲ့တစ်စင်ပြန်ပြီးတော့မှအကူအညီပေးဖို့ဆိုပြီးတော့မှလက်တော်ပေါ့နော်အဲ့လိုမျိုးညှိနှိုင်းထားတာရှိပါအဲ့ဒါအခက်ခဲရှိလို့ရှိရင်လူထုအားလုံးကိုမိတို့ကိုမဆိုကြောင်းမျိုးဖာနေတစ်စင်ပြန်လဲကူညီဖို့ဆိုပြီးတော့မှအဲ့တာဝန်ပေါ့နော်အဲ့တာဝန်တစ်ခုဖုံးနံပါတ်ပေးထားတာရှိပါတယ
်ဒီကနေ့ဆွေးနွေးကြတဲ့အထက်မှာမင်းတပ်မျိုးနဲ့အတွင်းလက်နက်ကင်ဆောင်စောင့်ကြည့်တာတွေမလုပ်ဖို့အစိုးရဌာနဆိုင်ရာဝန်ထမ်းတွေကိုမချင်းချောက်ဖို့နဲ့ပြည်သူလူထုတွေကိုချင်းချောက်တာတွေမလုပ်ဖို့ပါရှိတဲ့ထုတ်ပြန်ချက်တစ်စောင်ဟာလည်းလူမှုကွန်ရက်တွေပေါ်မှာပြန့်နှံ့နေပါတယ်။ကြီးညာချက်ပါအချက်တွေအတိုင်းစစ်ကောင်စီနဲ့မင်းတပ်မျိုးမျိုးမိမျိုးဖားတွေဆွေးနွေးကြတာမှန်ပေမဲ့အသေးစိတ်မပြောနိုင်ဘူးလို့လည်းဦးထန်းနေကပြောပါတယ်။စစ်ကောင်စီတပ်တွေအနေနဲ့မင်းတပ်မျိုးနယ်အတွင်းသွာလာရေးခက်ခဲသူတွေစစ်ဆောင်သူတွေအတွက်ရဲခါတည်ယူရေးတွေနဲ့ပတ်သက်ပြီးမင်းတပ်မျိုးမျိုးမိမျိုးဖားတွေနဲ့ဒီကနေ့ဆွေးနွေးခဲ့ပြီးလိုအပ်တာတွေကူညီပေးမယ်လို့လည်းဒီဆွေးနွေးပွဲမှာပါဝင်တဲ့ဗိုလ်မှူးအောင်ကိုကိုကပြောပါတယ်
ပေါ်ဒီကတော့လာလာနဲ့ခက်ခဲရှိတာရှင်တော့ဖုံးဆက်လို့ရပါခင်ဗျာတခြားတိကျသတင်းနဲ့လို့ဆိုရင်တော့ဟိုကျွန်တော်လည်းပြောပိုင်ခွင့်မရှိတဲ့အနေအထားရှိနေလို့ပါခင်ဗျာအရင်ကမှသွားတာလာတာခက်ခဲဖြစ်တဲ့ချိန်ကရင်ကျွန်တော်တက်နေညီနိုင်တဲ့ကိစ္စလေးရှိတဲ့ချိန်ကကျွန်တော်လည်းအလို့တကူဖုံးဆက်လို့ရအောင်ကျွန်တော်ဖုန်းနံပါတ်လေးတင်တော့ပါခင်ဗျာသတင်းအတိအကျတော့အဲ့လိုလေးထုတ်ပြပါလိမ့်မယ်နော
်စစ်ကောင်စီတက်တဲ့ပြည်သူ့ကာကွယ်ရေးတပ်တို့အကြဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်မင်းတပ်မျိုးနယ်တစ်ခုလုံးနေပါဘေးလွတ်ရာကိုလက်ရှိအချိန်ထိထွက်ပြေးတင်းရှောင်နေရတယ်လို့မင်းတပ်ဒေသခံတွေကပြောပါတယ်မင်းတပ်မျိုးနဲ့အတွင်းမှာရှိတဲ့စစ်ဆောင်တွေအတွက်အဓိကရိတ်ခါတဲ့ချင်းမကွေးနယ်စပ်လမ်းကြောင်းအားလုံးကိုစစ်ကောင်စီတပ်တွေကပိတ်ဆို့စစ်ဆေးမှုတွေလုပ်နေတာကြောင့်ရိတ်ခါတဲ့ယူရမှာအခက်အခဲရှိနေတယ်လို့လည်းမင်းတပ်ဒေသခံတွေကပြောပါတယ်မင်းတပ်မျိုးနယ်မှာစစ်ကောင်စီတက်ခိုက်တာတွေရပ်ဆိုင်းနေတယ်ဆိုပေမဲ့တမျိုးလုံးနှိပါစစ်ပေးဆောင်နေရတယ်လို့တွာလာရေးအတွက်အခက်အခဲရှိတာကြောင့်စစ်ပေးဒုက္ခသည်တွေအတွက်စာနာရိတ်ခါဖူလုံရေးနိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ကူညီပေးစေခြင်းတယ်လို့လည်းစစ်ဆောင်တူဦးဖြစ်တဲ့ကိုဆီလ်ဗာနိုင်ကပြောပါတယ
်နိုင်ငံတကာအဖွဲ့အစည်းဖြစ်တဲ့ UN လိုဟာမျိုး ICRC လိုဟာမျိုးအောင်နော်တရားဝင်ဝင်လာပြီးမှလာကူညီပေးမယ်ဆိုရင်တော့ကျွန်တော်တို့အဲ့ဒီပေါ့နော်ဒီအာမင်တာရီနေမှာရှိတဲ့စစ်ပေးဆောင်တွေအဲ့လိုမျိုးအာတော်တော်လေးဟုတ်ကဲ့ဆောင်တယ်နော်တော်တော်အဆင်ပြေတယ်လို့ကျွန်တော်ထင်ပါတယ်
ချင်းပြည်နယ်မှာဖြစ်နေတဲ့စီရေးပိပခတွေကြောင့်ပြည်သူ 9,000 ကျော်နေရာဆွန့်ခွာတိမ်းရှောင်နေရတယ်လို့ပြည်တွင်းဒုက္ခသည်အရေးကူညီပေးနေကြသူတွေကခန့်မှန်းထားပါတယ်။သူတို့ယာယီခိုလုံနေကြတဲ့နေရာတွေကိုတိုက်ပွဲကင်းမဲ့စုံအဖြစ်သတ်မှတ်ပေးဖို့စစ်ဆောင်ကော်မတီကနှစ်ဖက်စလုံးကိုတောင်းဆိုခဲ့ပေမဲ့စစ်တပ်ဘက်ကလက်ခံခြင်းမရှိတဲ့အတွက်သူတို့ရဲ့ဘဝလုံခြုံရေးဆိုးရိမ်နေရတယ်လို့ဒုက္ခသည်တွေအရေးကူညီသူတွေကပြောပါတယ်ခင်ဗျာ
။မင်းတပ်မှာနှစ်ဖက်ညှိနှိုင်းပြီးသဘောတူညီချက်တွေရခဲ့တဲ့အကြောင်းရန်ကုန်ကလာတဲ့တဲ့ရင်ကုစော်ဝင်းလိုက်ပြောပြသွားတာပါ။လာရှုကိုဗစ်ကူးစက်အခြေအနေမှာကြာခင်ပြောပြပါမယ်။ အခုဆက်ပြီးဒေါန်ဆန်းစုကြည်ရန်ကုန်ကအမှုနေပြည်တော်ရှေ့မြေလာလာကြည့်အောင်ပါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကိုနိုင်ငံတော်ရွေးချက်အုပ်ဒေပုံမှန်၃တိခန်းငယ်နဲ့ရန်ကုန်မြို့မှာတရားစွဲထားတဲ့အမှုအတွက်နေပြည်တော်မှာပြောင်းရွှေ့စစ်ဆေးမလားဆိုတာနဲ့ပတ်သက်ပြီးဒီကနေ့နှစ်ဖက်ရှောင်လက်ချက်ပြီးခဲ့တယ်လို့ရှေ့ညွှန်တွေကပြောပါတယ်ဒေါန်ဆန်းစုက
ဒီကနေ့မှာတော့နေပြည်တော်မှာဒီအမှုကိုပြောင်းယူစစ်ဆေးမလားဆိုတာနဲ့ပတ်သက်လို့
နှစ်ဖက်လျှောက်လဲချက်တွေကိုတင်ခဲ့တယ်လို့ရှင်းနေဦးကြည်ဝင်းကဗီဒီယိုကိုပြောပါတယ်ပိုလဲဒေါ်စားမလာညွှန်လဲရအဲဒေါ်စားသူကြီးကူစားပါဘို့လို့ဟိုလျှောက်လဲချက်ပြီးတယ်စာပြင်းနေဟိုကရှောင်းတန်လဲကရှိတဲ့တယောက်လာတယ်ရှိတဲ့ကျုပ်ကကြကြရဲမှုလဲညံမှုပြောက်ကလာတယ်ပြောတယ်သူတို့ကစပြောတာပေါ့ပြောပြောသူတို့ကရုံးပြောင်းမှုပေါ့အဲကိုတို့ကလဲဒီပြောပြတာပေါ့နော်ကြုံပြောင်းတဲ့ကိစ္စ ကိုယ်တိုင်ဆိုပြီးတော့ရောက်မလာကြဘူးပြီးရွှေဆွဲခံပြီးတော့တွားရေးလာရေးအရှင်ပြေဖို့ကိစ္စအဲ့ဒါဒီဘာကြီးအလုံးသက်ကြီးတွေကလည်းပဲနေပြီးတော့မှဖြစ်တော့အဲ့ဒါကြောင့်အဲ့ဒါကဟိုအနေရောတော့မကောက်ဘူးပေါ့ကွယ်ဒီလိုလူနှစ်ဖက်ချာနာပြီးတော့ရင်တာမအမှုတွေမှာတရားလို့တော့ကြောက်တော့တလကွယ်အလုံးစုံတလကွယ်အဲတခါတည်းကျရင်နှလားတော့ဖြစ်တဲ့တာတာမအမှုတွေမှာ
လေပြီးတော့ပြောင်းမပြောင်းဆုံးဖြတ်ချက်ကတော့မကြခင်မှာနိုင်ငံတော်တရားလွှတ်တော်ချုပ်ကဆုံးဖြတ်ချက်ဆာမှာဖြစ်ပါတယ်တကယ်လို့နေပြီးတော့ပြောင်းရွှေ့ဖို့ဆုံးဖြတ်ရင်တော့ကနအူးနေပြီးတော့မှရင်ဆိုင်နေရတဲ့အမှုတွေကိုစစ်ဆေးသလိုတီးတန့်တရားရုံးတစ်ခုပြုလုပ်ပြီးစစ်ဆေးနိုင်ပွဲရှိတယ်လို့ရှင်းနေတွေကယူဆထားပါတယ်ရန်ကုန်မှာကအရှိပိုင်းခရိုင်မှာဆွဲထားတာဒါဒီအမှုကလည်းပဲခရ
San Suji, Lukuran Yonto Sisidari, Loni Rava. Tron San Sujiha, Agri Lai Samu Tacha Uri Poma Nazanga, Nangana Luacha Paujamu Uri Poma, Tonte Kane, Pokong Twingo Uri Poma She, Satway Uri Poma Chausakon, Amyati to Dini Ejamu Pepia, Lonsomu, Losamu Saya Uri Poma, Nayanga, Kaguru Pin, Tabawa Pian Yasiman Kangwemu Uri Poma, Nasangane, Amunaku, Susuba, Mukunamune, Yasasu Kantara, Preparation.
Tron San Suji, Yanguma, Mu, Nibido Shui, Shalaja, Bigger John, Yanguma, Larabin, Makin to Pito Doraba, Majaki Mabed, Rimpersing and Ari Nasi Abame, Aguro La Sugar, Kubi, Chini, Tobiabame. ဒီရမှာကိုဗစ်ကာယောဂါအဆုလိုက်ကူးစက်မှုတွေကြောင့်ယောဂါထင်းကျုံနိုင်ရေးကျောင်းနဲ့ဈေးတွေကိုယာယီပိတ်ထားပေမယ့်ယောဂါကူးစက်တဲ့နေမျိုးတွေထပ်တိုးလာနေပါတယ်။ရှမ်းပြည်မြောက်ပိုင်းလာရှုမြို့မှာလည်းယောဂါဒီပီလူနာတိုးလာနေပြီးလူနာတွေနဲ့တန်ရာရှိသူတွေကိုကြမ်းမဲဆောင်ရှောက်မှုပေးရမှာလိုအပ်ချက်တွေရှိနေပါတယ်။လာရှုမြို့ကိုဗစ်ချိန်နဲ့ပတ်သက်ပြီးရန်ကုန်ကလာတဲ့သတင်းအသစ်ဆု
ဦးရှိခဲ့ပါတယ်။
လာရှုမှာအခုလာဆန်ပိုင်းကစပြီးမင်္ဂလာဆောင်တစ်ခုကနေရောဂါကူးစက်မှုတွေစခဲ့တယ်လို့လာရှုကိုဗစ်တိုက်ဖျက်ရေးမှာပါဝင်နေတဲ့စေတနာရှင်လှုပ်အားပေးတအူးကဗီဒီယိုကိုပြောပါတယ်။ဟိုတလုံးကကိုရခါပေါ့နော်သူကဟိုအိန္ဒိယဘက်ကနေမင်္ဂလာဆောင်လာလိုက်ကြတယ်ပြီးတော့မှကူးလိုက်တာအဲမင်္ဂလာဆောင်သွားတဲ့လူတွေအကုန်လုံးဆက်ဆက်ပြီးတော့ကူးကုန်မင်္ဂလာဆောင်ပွဲကနည်းနည်းကြီးကြီးကျယ်
ဲမှာတင်ပိုးတွေ့ခဲ့တာပါယောဂပြန်ပွားမှုကိုထိန်းချုပ်ဖို့အတွက်မြို့မစီကုံစိမ့်စီနဲ့ညာစည်းတန်းတို့ကိုဒီနေ့ကစပြီးရတရပတ်နှစ်ပတ်ကြာယာယီပိတ်ထားလိုက်ပါတယ်ယောဂကုသမှုတွေကနေရာအနှံ့ရှိလာနေလို့ပြည်သူတွေကြားမှာစိုးရိမ်မှုတွေရှိနေပေမဲ့တာဝန်ရှိသူတွေရဲ့ကိုဗစ်တိုက်ဖျက်ရေးစီမံခန့်ခွဲမှုတွေမှာအားနည်းချက်တွေရှိနေတယ်လို့ကုညီဆောင်ရွက်ပေးနေသူတို့ကပြောပါတယ်
။ရက်သက်ထဲမှာဆွတ်ကြလည်းများလာတော့လူရဲ့စိုးရိမ်ကုန်ကြပြီ။စိုးရိမ်ကုန်ကြတော့လက်ရှိအစိုးရအနေနဲ့ကျွန်တော်ထင်တာကစီမံပုတ်ကဲမှုအားနည်းတယ်ဆိုရင်ဟိုအရင်လက်ထက်ကလိုမျိုးပေါ့နော်ကျွန်တော်ကြေကြေပြတ်ပြတ်မလုပ်သေးနိုင်ဘူးလေ။ထိအောင်မှုမရှိဘူးစီမံခန့်ခွဲမှုနည်းနည်းလေးလိုနေတယ်လို့ထင်တာပဲ။မ มาซ้อมว่าลุงน่ะจังเนาะอันนั้นเปี่ยวเลยอันนั้นเปี่ยวเลยจังเนาะมีเนี่ยอุชุยหมู่นั้นอาจารย์จ้าเลยแล้วจังเนาะดูเลยเลิกจําเลยป่ะแต่ที่ซื้อหมู่ตัวอะไรเด้ซื้อหมู่ตัวนี้จังมาสร้างเสร็จไปแล้วก็เลยแม่นตัวละนี่แต่แม่นตัวที่แม่นจ้องไปอ่ะรู้แล้วมีเนี่ยอุชุยหมู่นั้นอุหมันอยู่เยอะกว่าจะที่อุชุยหมู่นี้อยู่ป่ะนั้นดีมากที่ใกล้ๆอยู่ตัวนี้สร้างเสร็จไปแล้วไม่ใช่มะนี่ก็อดีตอยู่กันหลายชั่วโมงก็โ
home quarantine ဝင်နေသူအမျိုးသားတဦးကိုကိုကိုတက်တည်သွားတဲ့ဖြစ်စဉ်လည်းရှိခဲ့ပါတယ်။လာရှုံမြို့မှာကိုဗစ်လူနာတွေကဆေးကုသမှုခံယူမှုလူသူတွေကိုပြည်သူဆေးရုံမှာအဆောင်အခွဲတည်တံ့ထားပြီးဘုံကြီးကျောင်းတစ်ခုမှာ quarantine center နဲ့တချို့ကတော့အိမ်မှာသာတည်ခြားထားတယ်လို့သိရပါတယ်။အာနာသိမ်းပြီးနောက်နိုင်ငံရေးအခြေအနေမငြိမ်မသက်ဖြစ်နေတဲ့ကြားမှာပဲကိုဗစ်တကြော့ပြန်ဖြစ်လာနေလို့ကူညီဆောင်ရွက်ပေးသူတွေအခက်တွေ့နေပါတယ်။
အမတချို့အိမ်တွေဆိုလို့ရှိရင်သူကဟုတ်ပါတယ်ပြန်လုပ်လိုက်တယ်ဆိုလို့ရှိရင်အမရက်ကွက်ကနေပြီးတော့သူ့ကိုဟုတ်ပါတယ်ပြန်ဒီတတ်မှတ်တဲ့စာတွေကြီးလာတတ်မယ်ဒီအိမ်ကိုတော့ခတ်လိုက်တယ်ဥမာအချို့အိမ်ကတော့ယူထားပြီးယူထားပြီးဆိုရင်သူကဥမာဒီမတင်လာတဲ့လူတော့ခေါ်သွားပြီပေါ့ဒီကြံနေတဲ့မိသားစုကျတော့သူကဟိုချိုးတင်ပြင်ဆင်မှုဘာညာမရှိသားဘူးဆိုရင်စားဖို့ရခက်ပြီအဲ့လိုမျိုးစိတ်ဆရာတွေကိုဒီဆံရဌာနတွေကကျွန်တော်ဖြည့်ဆည်းလို့ရမရှိဘူးပေါ့
ကျမ်းမာရေးနဲ့အာကစားဝင်ကြီးဌာနရဲ့ဇွန်လ22ရက်ည8နာရီထုတ်ပြန်ထားတဲ့စီးရင်အရကိုဗစ်အတည်ပြုလူနာသစ်630ဦးနဲ့သေဆုံးသူ2ဦးရှိခဲ့ပါတယ်။အဲဒီထဲမှာအတည်ပြုလူနာ82ဦးကိုတော့ရှမ်းပြည်နယ်အတွင်းကမြို့နယ်9ခုမှာအတည်ပြုနိုင်ခဲ့တာပါ
။လာရှုကိုဗစ်အခြေအနေရန်ကုန်ကလာတဲ့တဲ့ရင်အလိမ်မှပြပြသွားတာပါ။အခုတခါထိုင်းမှာခီးသွေးလုပ်ငန်းပြန်လည်ပတ်နိုင်မှုဘာတွေလုပ်နေကြလဲဆိုတာကြည့်အောင်ပါ။ကိုဗစ်ကပ်ဘေးကာလတွင်နိုင်ငံရဲ့ပြည်မောင်းငွေဝင်လန်းဖြစ်တဲ့ခီးသွေးလုပ်ငန်းပိတ်ထားရတဲ့ထိုင်းနိုင်ငံမှာသိမကြတဲ့ကာလတွင်ခီးသွေးလုပ်ငန်းကိုအပြည့်ပြန်ပြီးတော့စတင်လက်ပတ်နိုင်ဖို့လုပ်နေပါပြီ။တိုင်းပြည်စီးပွားရေးအတွက်အကောင်းဆုံးတွက်ဆပြီးစွန့်စားလှုပ်ဆောင်မှုဆုံးဖြတ်ရတာပါလို့ထိုင်းဝန်ကြီးချုပ်ကဆိုပါတယ်။ Reuters သတင်းတော်တစ်ပုဒ်ကိုမအေးတန်တာကျော်ဆက်ပြီးပြောပြပါမယ်
။ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ကပ်ပြီးကြောင့်ခီးသွေးလာမှုတွေတစ်နှစ်ကျော်ပိတ်ထားခဲ့ပြီးတဲ့နောက်အခုလာမယ့်ရန်120အတွင်းမှာနိုင်ငံသားခီးသွေးတွေကိုပြန်လက်ခံတော့မယ်လို့ဇွန်လအလယ်ကပဲဝန်ကြီးချုပ်ပရာယုတ်ချန်ဝချာကကြေညာသွားခဲ့ပါပြီ။နိုင်ငံအတွက်တင်ပြရဖို့တက်မှတ်ထားတဲ့ကိုဗစ်ကာကွယ်ဆေး105တန်းခွဲလဲအဆင့်ပြေအောင်စီစဉ်ထားပြီးတော့နောက်ထပ်အတွက်ကိုဗစ်ကာကွယ်ဆေးတွေလည်းထပ်ပြီးဝယ်သွားမယ်လို့ဝန်ကြီးချုပ်ပရာယုတ်ကနိုင်ငံကိုရုပ်မြင်သံကြားကမိန့်ခွန်းပြောကြားသွားခဲ့ပါတယ်
။ယူနန်ကန်จัดหาโรงแรมในสัญญาจอง
ကာကွယ်ဆေးတွေထပ်ပြီးတော့ရအောင်လို့လှုပ်ထားပြီးပါပြီ။ဒီနှစ်အတွက်ကာကွယ်ဆေးအလုံး105တန်းခွဲပို့ပေးဖို့ချုပ်တင်စာချုပ်လက်မှတ်ထိုးပြီးပါပြီ။
ဇွန်လကနေစပြီးတလောက်ကိုကာကွယ်ဆေးပြည်မြဆယ်တန်းထိုးပေးဖို့စီစဉ်ထားကြောင်းလဲဝန်ကြီးချုပ်ပရာယုတ်ကပြောပါရင်နိုင်ငံကအထားနေရာရဲ့ခီးသွွားလုပ်ငန်းကိုအပြည့်ပြန်ဖွင့်ဖို့ရည်ရွယ်ထားပြီးတော့နိုင်ငံသားကလာရောက်သူတွေအပါအဝင်ပြည်ဝင်ပြည်ပါခီးသွွားတွေကာကွယ်ဆေးထိုးပေးသူဖြစ်တယ်ဆိုရင်တည်တံ့ခွဲနေစရာမလိုတော့တဲ့အခြေအနေဖြစ်အောင်လို့ပြန်လုပ်ဖို့ဖြစ်ပါရင
်วันนี้ผมขอแจ้งท่านทราบว่าผมตั้งเป้าเอาไว้ว่าประเทศไทย
ဒါကြောင့်မို့ဒီနေ့ကရေလို့ရှိရင်ရပောင်း120အတွင်းထိုင်းနိုင်ငံကိုအပြည့်အဝပြန်လည်ဖွင့်လှစ်နိုင်အောင်လို့ရည်မှန်းချက်ပန်းနိုင်တစ်ခုတတ်မှတ်လိုက်ချင်ပါတယ
်။ဒီလိုမျိုးနိုင်ငံခီးသွွားလုပ်ငန်းအပြည့်ပြန်ဖွင့်ကြောင်းကြေညာဖို့နဲ့အစီအမင်းဖြစ်တဲ့ခီးသွွားဌာနတွေပို့ပြီးတော့မှမြင်မြင်ပြန်ဖွင့်ဖို့ရည်ရွယ်ထားတယ်လို့လည်းဆိုပါတယ်။ထိုင်းနိုင်ငံမှာကနိုင်ငံတွင်းကိုဝင်ရောက်ဖို့တင်းကျပ်တဲ့လိုအပ်ချက်စီမင်းတွေနောက်ပြီးတည်ထောင်ခွဲခြားထားမှုစီမင်းတွေကြောင်းနိုင်ငံမှာပိုကူးဆက်မှုကိုအကြမ်းလာပိုင်းတွေအတွင်းတည်ထားထိန်းထားနိုင်ခဲ့တာပါ။ဒီလိုမျိုးကန့်သက်ချက်တွေကြောင့်နိုင်ငံကိုလာနေကြခီးသွွားဧည့်သည်2019ခုနှစ်မှာတန်40ညီပါရှိနေရကနေပြီးအများကြီးထိုးကျသွားခဲ့ပါတယ်။ထိုင်းနိုင်ငံရဲ့ခီးသွွားဒေသတွေထဲမှာဧည့်သည်တွေအကြဆုံးဖူးခက်ကျွန်းမှာဒေသငယ်အများစုကိုကာကွယ်ဆေးထိုးပေးပြီးဖြစ်ပါတယ်။
ကိုယ်จะเดินหน้าไปสู่เป้าหมายการเปิดประเทศภายใน120วันซึ่งเราจะเริ่มนําร่องที่จังหวัดภูเก็ตที่เตรียมผ่อนคลาย
ရပောင်း120တွင်းမှာနိုင်ငံကိုပြန်ဖွင့်လှစ်မဲ့ရည်မှန်းချက်ပြည့်ဖို့အခုအရင်ဖုခတ်ချုံကိုပြန်ဆဖွင့်ကြည့်ပါမယ်
။အခုလေလူတို့အနေနဲ့အမြဲဆုံးကာကွယ်ဆေးထိုးကြဖို့ဝင်ကြီးချုပ်ပရာယုတ်ကတိုက်တွန်းပြီးတော့အစီအစဉ်ချထားတဲ့အချိန်စရာအတိုင်းကာကွယ်ဆေးတွေပို့ပေးနိုင်မှသာအခုလိုမျိုးပြန်ဖွင့်လုပ်ငန်းစဉ်တွေရည်မှန်းထားတဲ့အတိုင်းပြည့်မီနိုင်မယ်လို့ပြောကြားထားပါတယ်ရှင်
။ COVID-19 တန်တင်ထိုင်းနိုင်ငံမှာခီးသွွားလုပ်ငန်းပြန်လည်ပတ်ဖို့ကြိုးစားနေတဲ့အချိန်ကြီးမအေးတန်တာကြောင့်ပြောကြားသွားတာပါ။အခုတော့သတင်းပတ်ဆင်ခန္ဓာတွေအလှကြပြီးမှုအရင်ဆုံးလူလူနဲ့ကျန်းမာရေးကဏ္ဍနားဆင်ရပါမယ်။ဒီမနက်ကမှ COVID-19 တရိယာလမ်းကိုပြင်းပြထန်ထန်ကြုံတွေ့ကြဖို့အခြေအနေရှိတာကြောင့်လူလူအနေနဲ့ကိုယ်အားကိုယ်ကိုယ်ပီးတက်နေတဲ့များကြိုတင်ကာကွယ်ထားကြဖို့အရေးကြီးတဲ့ကြောင်းဒေါက်တာသန့်စောကမေးမြန်းတင်ဆက်ထားပါတယ်ခင်ဗျာ
။ဒီမန
ုင်ငံမှာ COVID-19 ကူးစက်ပြန့်နှံ့မှုတွေကိုခက်ဆစ်ဆဲတွေ့မြင်လာနေရပြီးကာဝေးကူးသမှုတွေထိထိရောက်ရောက်ကြိုတင်ပြင်ဆင်ထားတာမျိုးမရှိတော့တာကြောင့် COVID-19 တတိယလှိုင်းရဲ့အတန်ကိုပြင်းပြင်းထန်ထန်ကြုံတွေ့ခံစားကြရဖို့ဦးတည်နေပြီဖြစ်ပါတယ်။မဝေးတော့တဲ့အချိန်မှာအစုလိုက်ပြုံလိုက်ကူးစက်ပြန့်နှံ့မှုတွေဖြစ်လာနိုင်မှုရှိတာကြောင့်ပြည်သူလူထုအစည်းအဝေးနဲ့ကိုယ်အကူကိုပြီးကူးစက်မခံရအောင်ကြိုးစားကာဝေးထားကြဖို့အရေးကြီးတယ်လို့အရေးပေါ် application မှာအထွေထွေယောဂကုဆရာဝန်တဦးဖြစ်သူဒေါက်တာဟိန်းထက်ကပြောပါတယ်
။ First wave, second wave, third wave ပေါ့နော်။ဟိုအဲအတွင်းရောင်းစောင်းနေပြီပြောကြတာပေါ့နော်အခုချိန်ဒီကကဘာပေါ်မှာပေါ့နော်ဘယ်လောက်ရှိလဲဆိုတော့150ကျော်ကဒါကွန်ဖမ်းပေါ့နော် COVID-19 ကူးစက်ခံရတယ်လို့ WHO ကထုတ်ပြန်တယ်သေဆုံးတဲ့လူကတော့သူက38တန်းကျော်ပြီလို့လည်းပြောရဲနော်အဲကြတော့ဒီကျွန်တော်တို့နိုင်ငံအတွက်ကတော့ဒါစင်မကောင်းကြရပါနော်ဒီတိုင်းရေးပြည်မှာမနေမသက်ဖြစ်နေတဲ့အချိန်မှာဒီဟာပြန်ပြီးတော့တကြောပြန်လာတယ်အင်းကြီးနိုင်ငံတွေမှာပြန်ပြီးတော့ဒီဟာတွေတန်းခေါင်းမော့လာတယ်ဆိုတော့ဟုတ်ကူနိုင်ငံလေးဒါပဲချိန်လို့ဒါ crisis အနေနဲ့ဝင်လာမလဲပေါ့နော်အဲဒါတော့စိုးရင်းစရာနော်ဟိုဒီစိုးရင်းစရာဆိုပေမဲ့လည်းတချို့နိုင်ငံလေးတွေကတော့ကျွန်တော်တို့ကဟိုကိုယ်တိုင်ရှောင်ကျင်မယ်လုံဆောင်မယ်ဆိုလို့ချင်းဒီဟာကဟိုပြန့်နှံ့မှုတော့ကိုဆော့ချမယ်ပေါ့နော်
COVID-19 ရဲ့ရောဂါလက္ခဏာတွေကိုပြည်သူတိုင်းသိရှိနေဖို့လို့ပြီးတန်တရားဖြစ်ပွက်လက္ခဏာတွေတွေ့ရှိပြီဆိုရင်သက်ဆိုင်ရာမြို့နယ်လိုက် telehealth တွေကိုဆွေးနွေးတိုင်ပင်ပြီးရှေ့ဆက်လှုပ်ဆောင်တင်တာကိုအကြံဉာဏ်ရယူတင်တယ်လို့သိရပါတယ်
။ဒီကတော့ COVID-19 ဖြစ်လာပြီဆိုရင်သူကတော့ဆက်မပြတ်ချောင်းဆိုးတာမျိုးလေးဖြစ်လာမယ်။မောပန်းလွင်လာမယ်ပေါ့နော်။နည်းနည်းလေးနဲ့သူကအားမောပန်းလာမယ်။နည်းနည်းလေးလှုပ်ရှားရမယ်။အားမောပန်းမယ်။ချားမယ်နော်။ပြင်းအောင်အားလုံးပြီးတဲ့အနမ်းပြောက်တယ်။အရတာပြောက်ပေါ့နော်။ဒီကိုလည်းအင်တာဖြစ်တာတွေဖြစ်လာမယ်အဲ့လိုဖြစ်လာပြီဆိုရင်ကျွန်တော်တို့ကဒီ data အလိုက်ပေါ့နော်သက်ဆိုင်ရာမြို့နယ်ပေါ့နော်မြို့နယ်မှာရှိတဲ့ကျွန်တော်တို့အခု telehealth ပေါ့နော် tele ကျန်းမာပေါ့ဖုန်းနဲ့ကျန်းမာရေးဝန်ဆောင်ပေးတဲ့ဟာမျိုးတွေပေါ့နော်အဲ့လိုမျိုးကနေပြီးတော့ကျန်းမာရေးဝန်ထမ်းတွေဦးနဲ့ကျွန်တော်တို့တိုင်ပင်ရမတိုင်ပင်မဲ့တဲ့အစီအုံစီကံကိုတိုက်ရိုက်သွားနေပါရဲ့တော့ကျွန်တော်တို့ကတက်နိုင်ရှင်းချင်ရမဖြစ်လို့လဲဆိုတော့သူဒီကားနေစင်ပေါ့နော်ရောဂါပြန့်နှံ့မှုကိုပူပြီးအားပေးနိုင်ပေါ့နော်ပြီးတော့ကျွန်တော်တို့ဒီအိမ်တိုင်းမှာပေါ့နော်ဒီတိုင်းမှာဒီလက်ဖြားအောက်ဆီဂျင်တိုင်းနဲ့ကြိယာပေါ့နော် pass oximeter ပေါ့တာပေါ့နော်အဲဒါရဲ့အပူချိန်တိုင်းနဲ့ကြိယာ thermometer လေးတွေတော့စောင့်ထားဖို့လိုမှာပေါ့နော်အဓိကကိုယ်ရဲ့အဓိကကြောက်ဆရာအကောင်းဆုံးကတော့အောက်ဆီဂျင်လုပ်ပြရထူးကြတော့အဲ့ဒါကျွန်တော်တို့ကဒီဟိုခုနလက်ဖြားအောက်ဆီဂျင်တိုင်းနဲ့ဟာပေါ့နော် pass oximeter နဲ့ကျွန်တော်တို့တိုင်းကြည့်ပေါ့နော်တိုင်းကြည့်လို့သူကတော့အကောင်းဆုံးကတော့ပြည့်ရအောင်ပေါ့နော်ပြည့်ရလုံးဝအောက်ဆီဂျင်မရှိတော့ဆိုဒါ0ပေါ့နော်ကျွန်တော်တို့ဒီမှာသတ်မှတ်ထားတာတော့92နဲ့ကျွန်တော်တို့ကဖျက်ချတယ်ပေါ့နော်92ရာခိုင်နှုန်းအထက်နော်92ရာခိုင်နှုန်းအထက်ရရဲဆိုလို့ရှိရင်ကတော့ကျွန်တော်ကကောင်းတယ်ပေါ့နော
် COVID-19 ကူးစက်ခံရပြီလို့တန်တရားရှိတဲ့အခါဆေးရုံစည်းကမ်းကိုချက်ချင်းတွားရောက်ပြသဖို့မလွယ်ကူသေးဘူးဆိုရင်မိမိအိမ်မှာတည်တံ့အခန်းတစ်ခုထားပြီးတီးခြားနေထိုင်တာမျိုးပြုလုပ်တင်တယ်လို့ဒေါက်တာဟိန်းထက်ကအကြံပေးပါတယ
်အရင်ကတော့ကျွန်တော်တို့ဒီစင်တာတွေရှိတယ်စင်တာတွေဆိုတာဒီ COVID ထိန်းချုပ်ရေးစင်တာပေါ့နော် COVID ထိန်းချုပ်ရေးစင်တာဒါမှမဟုတ်လူမှုအခြေပြုစင်တာပေါ့နော်အဲ့လိုမျိုးတွေတော့ရှိတယ်ပေါ့ကျွန်တော်နိုင်ငံအနေနဲ့ကအဲ့ဒီစင်တာတွေကပိတ်သိမ်းသွားတာကဟိုလာလဲတော့ကြာပြီပေါ့နော်အခုဒီစစ်ကောင်စီဆိုရပြန်ဖွင့်ထားတဲ့ဓာတ်တွေတော့ရှိတယ်ကောင်းကောင်းလည်းပတ်လာမလဲပတ်လာလဲပြီးချာတော့ကျွန်တော်တို့မသိဘူးပေါ့နော်ဒါပေမဲ့အဓိကတော့ဟိုပြီးကြနေထိုင်မှုအတွက်ကတော့အဲ့လိုမျိုး data လိုက်သတ်မှတ်ထားတဲ့ COVID ထိန်းချုပ်ရေးစင်တာမရှိခဲ့ရင်တော့မှာပေါ့နော်မိမိနေအိမ်ထဲမှာရှိတဲ့ပေါ့နော်ပြီးကြအခန်းတစ်ခုမှာဒါကိုဟာကို self quarantine ပေါ့နော်ကိုဟာကိုတိကျနေခံတခုပြုလို့မှာ
မြန်မာနိုင်ငံမှာ COVID-19 တတိယလိုင်းကိုပြင်းပြင်းထန်ထန်ကြုံတွေ့ကြရဖို့အခြေအနေရှိတာကြောင့်ပြည်သူလူထုအနေနဲ့ကိုအားကိုကိုပြီးတနိုင်သမျှကြိုတင်ကာဝေးထားကြဖို့အရေးကြီးတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်သန်းတော်ပ
ါလူထုနဲ့ကျန်းမာရေးစီစဉ်ပြီးတဲ့နောက်ကုဆက်ပြီးတော့မြန်မာအရေးသုံးသပ်ချက်ကိုနားဆင်အောင်ပါအာဏာသိမ်းစစ်ကောင်စီခန့်ရွေးကောက်ပွဲကော်မရှင်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုဖျက်သိမ်းတဲ့မတင်စဉ်းစားမယ်လို့ပြောထားပါတယ်ဒီလိုလှုပ်လာလိမ့်မယ်ဆိုတာကလည်းကြိုတင်ခံမှန်းသိရှိနိုင်ခဲ့တဲ့ကိစ္စလို့ဆိုရမှာပါတကယ်ဖြစ်သိမ်းလာတဲ့အခါမြန်မာနိုင်ငံရဲ့အခင်းချင်းဘယ်လိုဖြစ်သွားနိုင်ပါသလဲမြန်မာရေးသုံးသပ်သူဒေါက်တာတင်မောင်တန်းနဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားပါတယ်ခင်ဗျာ
ဆရာဦးတင်မောင်တန်းခင်ဗျာမြန်မာနိုင်ငံမှာစစ်ကောင်စီကမြို့သားဒီမိုကရေစီအဖွဲ့ချုပ်ကိုဖျက်သိမ်းဖို့စဉ်းစားနေတယ်ဆိုတာပြောစပြောလာပါပြီတကယ်တော့ဖျက်သိမ်းမယ်ဆိုလိုက်တာကကျူတင်ပြီးတော့သိရှိနိုင်တဲ့ကိစ္စပါအော်ရတော့မဟုတ်ဘူးထင်ပါတယ်စကတဲ့ကသို့တော်လည်းပဲအခုသူတို့ကျူပြီးတော့သိတိုးဆန်းတဲ့သဘောမျိုးပြောလာတော့ဒါတကယ်ပဲချက်သိမ့်နိုင်မယ်လို့ထင်ပါဆရာ
ချက်သိမ့်နိုင်ပါလေအဲပါကြောင့်လဲဆိုတော့အမျိုးသားဒီမိုကရေစီရဲ့ဖွဲ့ချုပ်ကနိုင်ငံရေးလုပ်နေတဲ့တပ်မတော်အတွက်အဓိကအခန္ဓာဖြစ်လို့
เช่นนี้เนี่ยแค่แค่เรื่องนี้จะว่าไหมตั้งแต่เรามาเราที่เรามาเราในงานการมาเราแค่แค่เรื่องจะว่าไหมแต่ไม่แม้ผู้ตัวนี้เนี่ยปกติการเราแค่แต่ไม่ปกติมาเลยกูรับแต่มึงอ่ะคือเรื่องมือเจ้าเย่กูโกรธคริสตินาเลยไอ้ที่เราแค่แต่ไม่เท่านั้นเราสอยเดียวไอ้เจ้าทำดีกว่า
โอเคแต่เมื่อแค่แค่เรื่องจงอาเมื่อส่วนนี้มาเสียจอดรู้ที่เรื่องที่บ้าน
ยังยังก็สัญญาบุรีจงอาลีเมื่อสุดท้ายมาก็กังวลสัญญาบุรีพิลานไม่มาเสียไอ้ยังมีอะไรเราไม่ได้ทารุณยังไม่เอาตัวแต่พี่มาจีนนั่นเดือดวิชิบาลเลยแต่ก็ยี่ดูที่อารมณ์สั่งเช่นบีเลวาร์เด็กชาติพันธ์จราลูกโก้เซ่นั่นเขาสั่งเนี่ยนั่นเขาสั่งอายุเก่าไป ไม่ไปแก่บุญเลยที่เราเชื่อไม่ไปตัวเลยเช่าเสียกันเลยคนเสียกันน้องเสียบ่เนาะเอเนอร์จีก็ไม่ไปแก่ดินนั่นเสียตรงนั่นเสียงอาญาใครน้องเราก็เอเจ้าใครคนเดียวไม่ไปแก่เลยเสียงอาญาใครน้องเราก็ได้ตายหน้าปาร์ตี้เนี่ยจะชาปาร์ตี้ก็ไม่ไปแก่ละทุกอย่างว่าเลยไอ้เราจะมองไปที่โน้นแล้วจ้าเด็กและชีมาสุดเลยเชื่อเช่าเสียเนี่ยไปตัวเลยเชื่อเช่าเสียป้องสังอาเป็นคนสังอาญาใครน้องเราเลี้ยวมาต้องยอมรับว่าตั้งแต่ตัวมูรามูลาบ้า
แต่เราตัวมูรามูลาบ้าแต่เราเลยเอาชีมาสาวเอ็นดีจ้าเด็กปุ่งจูดีปุ่งมูดีเอ็นปุ่งจีเด็กเราตั้งเราได้ปุ่งว่าเลยไอ้ที่จะว่าเลยไอ้เราแต่เป็นมาที่ได้แต่ตัวเราแต่งยามาเข้าในมือสุดเลยแต่งยูชิดได้ดูเลยเนี่ยไอ้ชีบาร์เลยปุ่งกำลังมาปุ่งกำมือสุดเราเก็บจากคุกแต่เราที่กินอะไรมาที่สั่งยิ้มมือเจ้ากูเอเนอร์ดีกูเช็ดดิ้งมาสุดเลยตัวเนี่ย
อย่างพี่ก็ยกเว้นตอนไหนเนี่ยที่ออสเซียนไม่มาหรอกเนี่ยดังนั้นสุขเสียมาบ่เนาะยี่เราเนี่ยเอาเฉยๆบ่พอจะมุ่งยี่ตั้งชื่อและเช็คการ์ดเอเนอร์จีกูมาเช็คได้ไหมเนี่ยดูดาวุสุดเลยอยู่เช่นเนี่ยสาวเอกจ่าเลยอาคุปเช็คได้ไหมสุดเลยพอพี่สู้ว่าเลยจูเซตียาลานเนี่ยคู่กูพี่เป็นเสียนี่ท่าหาสูบพี่สู้ตัวเลยที่เรื่องเนี่ยยี่ลาลาอย่างเนี่ยตัวเลย
ไม่งั้นก็จะใส่ทูบิจ้าตัวเลยเป็นพี่ชินเนี่ยเราไม่ใช่ทูบิจ้าสินตัวเองมันเลยสุดที่เอเนอร์ดีก็เช็ดเป็นพี่เนาะตัวอันนั้นเสร็จที่เนี่ยอันนั้นใครมาเยอะแต่ก็ที่มาเลยทั้งกูพิจารณาไม่รู้ตัวเต็มเนี่ยเป็นยาวล่ะสิเมื่อกี้ดูรูปออกมาอาชีพคันเนี่ยอันนั้นที่เนี่ยยาวตัวเนี่ยยาวตัวเต็มเนี่ยอาจารย์พี่บุ๋มบอกว่าอาชีพคันเนี่ยอันนั้นที่เนี่ยอยู่ไปตัวเนี่ย เราเอเนอร์ดีก็จะได้เนี่ยสุรางานเนี่ยดูดูตบอดาเนี่ยโอชูเป็นสนิทกับตัวเราไม่เข้ากูเนาะเป็นนั่นเนี่ยอาณาเนี่ยอาจารย์พี่มูเนี่ยอะไรบอกมาเช็ดอยู่เลยโอชูยิงกูเป็นเสตตัวเราอาณาเช็ดสนิทกูเป็นเสตตัวเราเช็ดเดียวด้านยังดูว่าอุตส่าห์ติงเล็กแต่มาเพิ่งเงี้ยเลยเพิ่งกูต้องเช็ดเช็ดได้เลยปัจจุบันเนี่ยเพิ่งกี่สัปดาห์มาดีก็ได้คำปาร์ตี้คู่ชีกูแต่ฮะยี่จีบาร์ไอ้ยองเขา ที่ดูดูมาเท่ากันเนี่ยได้คำปฏิมาเข้าป่ะแล้วที่เราไลฟ์เดชั่นเราเปลี่ยนเลยเพื่อนเกี่ยวกับเราอยากกูจะกูกันเลยตัวเราเยี่ยงจีเรียกข้างกันมาสีบาร์แต่ละบ่าวชิดเจ้าได้ส่วนจริงเราต้องการจะมองไปที่วัวแม่ลูกแต่เราข้างตรงนี้ก็เปลี่ยนเลยเช่นกูยังได้ชิดเจ้าได้ป่ะไม่ใช่ที่มาไอ้ก็สุดโลกเอเนอร์ดีวูชิดเจ้าได้ดอสุดโลกที่ก็จะทำนักการศึกษาเอพิคัมยูปัจจัยก็ เอเนอร์ดีเนี่ยมาสาธุวิวาลูทักคำพูดบูวิยาลันทั้งนั้นลูกเนี่ยดูรถตัวนี้จ้ะล่ะเอเนอร์ดีเนี่ยมาสาธุลูสุดาเมื่อเช้านี้ใช่ลูรถทักคำพูดว่าบูยาลันลูรถเย็นนั่นลงมาได้มาดองเส้นสุดจีนเนี่ยเอเนอร์ดีปาร์ตี้ซีบีดาเช็ดปานนี้มาสาธุลูมายาไหนจะจำมือลูจะคนละเปลือกตัวบ่เนาะลูอ่ะเชียงเชียงจ้าเรามา ที่เอามือตะคุบทันทีบุรุษเราไปแต่ก็เช่นไหมแต่แกดังอะไรมาพิบุตรทำไมมาเลยชี้แกมาตลาดบาร์ดีปีตัวเลยนิวตันบุรีพอจบเมียยากันุญญาตลาดบีได้เมียยาแต่เราเส้นดีได้เมียยาเลยแต่เราสังอาดีได้เมียยาเลยแต่เราเนี่ยดีได้เมียยาทำไมนึกกันละเสียยิ่งมาจะตายดีบีถ้าคุณเนี่ยไปจูดากันไม่เมียละกันรวยดีจังนะพ่อบ้านเราเช่นไหน เอเนอร์ดีก็เช็ดได้ในส่วนนั้นเอเนอร์ดีส่วนนั้นไม่รับจะต้องมาบริโภคเอเนอร์ดีก็ทักคะแนนอินฮาซูดิโมกรีดูแลเอินฮาซูดีเยอะที่มัวเบลูสเลบิอัพเชลามเลยเยอะเสียซาดูเร็ต inazu tu kuku, kwezi tu kuku, da institute tu kuku, potjane potro nai melu, kama nai wala.
Ya, institute tu kuku atelah potja mulu, bagai NLD surah, si dulu ya ye nama si bila pete dina. Pule jauh ya, ana ya pete inai te pete jauh, jauh wala besi mesi nai ne. Kwe tara ne, cene bila ne, jambi pola mabe, nama mo yin teki mana teme, niyao longa ni usawe dana teki teme. เออยิบว่าอาเพนเนาะเปาะบ่ได้แม้นักวิลงงานนี่อยู่ลงแต่อาคารมาတော့แค่แค่นี่ญาติสิล่ะเนี่ยเนาะดังนั้นอยู่อตรีจုံนี่กูอาฟริกามาเตียนจีก็แล้วไงตอนนั้นลงมั้ยสุดแล้วขาจ้ะတော့ไอ้แค่แค่นี่กูโจดิญ่อมั้นพี่တော့แมนเดลาแพลนสุดแล้วแมนเดลาสิมาเกอูฉะเลยอยู่ตอนนี้กูจะอั่วจุกกันเลยมิมิเนี่ยปาร์ตี้วินนี่เนาะบลูควายแผ่นมั้ย မျိုးသားညီညီဘလို့တက်ထိုင်မယ်ဥမာအရင်အဲ့ဒီစီမံကိန်းမရှိတဲ့အတွက်ကြောင့်မလို့เนาะရွေးကောက်ပွဲဝင်မယ်လိုင်းကကျွန်တော်တို့ရဲ့ရန်သူဖြစ်သွားတယ်เนาะအရက်ပဲအခွင့်အရေးတွေဥတွေပင်မှာဆက်လက်ဆောင်ရွက်လုပ်ရတယ်ကျွန်တော်တို့ရဲ့ရန်သူတွေဖြစ်သွား
ဒီလိုစီမံကိန်းတွေကိုဆောင်ရွက်နိုင်မယ်ဆိုရင်ဆရာပြောသလိုအားနည်းမသွားနိုင်အားနည်းသွားတာကအဲဒီလိုစီမံကိန်းမရှိလို့အဲ့ဒါကအကြီးမားဆုံးတော့အတိုက်အခံတွေရဲ့အားနည်းချက်အဲ့တော့
ไอ้ย่าแล้วแต่ไกลน่ะเอเนอร์จีเนี่ยนี่คว่ําถั่วได้อั่วตะแฟ่หลุเจอเลยย่าเอเนอร์จีอ่ะอาจารย์ไม่เป็นลั้นดีกว่าเว้ยดอมซัสสุจะเสร็จแล้วซวยไก่มั้ยลูกเราก็ดอทีโลเว้ยยอมทีแล้วแต่ไก่ตัวได้ดีเนี่ยปฏิปักษ์ขึ้นเสียมาโลวุชาโอเคมีเอาปุงซันမျိုးผิดตัวနိုင်เลยยูจีปุงซันမျိုးผิดตัวနိုင်เลยสุยเอเนอร์จีฮะปาร์ตี้ก็อ่ะไต่ๆๆกวนซี้ท้าได้ปาร์ตี้ตะคู่เว้ยผิดตัวเลยだใบเว้ย
ไอ้ดิโลผิดตัวได้ไอ้ตัวเจ้าบ่โลแล้วแต่ไก่ตัวละยีโกตัวได้โลอธิบายไม่ถูกโอเคสรุปไอ้ติ๊กไซฟัดดีทาซอปาร์ตี้ดีไต่ป่วยโบเบลโลพอส่งเลยยีกောက်ป่วยแล้ววินวินสิมาบ่ถูกหอดเดเจ้าบ่ยีกောက်ป่วยวินวินสิได้ปาร์ตี้ตะคู่โคว้ยพี่ถูกตรงเนี่ยแมนเดลาโลก็เนาะ NGO
เสร็จแล้วมามิมิเนี่ยปาร์ตี้วินนี่โคว้ยชะไล่เดอลุตมะตามะกะนี่แลตมะตามะกะนี่ตมะกะบ้องโซนแล้วมา NLD ปาร์ตี้วินนี่อะญาจีโคว้ยชะไล่สรุปแล้วก็ ไตเป้ปုံสารตะคู่แล้วหมดတော့กูอุเรยตวินไตเป้ရှိมั้ยอุเรยปาไตเป้ရှိมั้ยแล้วนักไก่ไตเป้ရှိอันนี้อ่ะต้องกูตะลุงดีมหาเมฆดิเว้ยชิกูโหลบ่แฟ่นไหนรู้สู้เยอะชิ้นเนี่ยยึกกอกบ่วนซอได้กูอ่ะยันดูผิดล่ะแล้วนักไก่ไตเป้วนซอได้กูอ่ะยันดูผิดล่ะกูได้ล้างใส่มาดูโหลสมองกูเออจนเราโหลนี่ดาก็แมนเดลาแพลนโหลสีมันเกงนี้อกโลล้วนชุ่มท้าได้ชิอานาชินสนิทสั่นจินเยกู
ဒီတော့အခုပြောနေရတာကရွေးကောက်ပွဲတကယ်ဖြစ်လာမယ်ဆိုတော့စီနရီယိုဥတီပြီးပြောနေရတာအဲ့တော့ရွေးကောက်ပွဲနေမို့ရင်သူတို့ကဒါဒုဒုဆန္ဒခံယူပွဲတို့ဘာလို့လဲပြောနေတာတကယ်ကြားလာရကြံပြီအဲ့ဒီဟာကဟောဦးပြီးတော့တောင်မှသူတို့ထင်သူတို့လုံးလို့ရတဲ့အခြေအနေတို့ဆူနိုင်မဲ့ထင်တယ်
လူကလည်းတရားမဝင်တော့အစုအဖွဲ့တရားချစ်တဲ့တောင်တရားဝင်မှုကိုရရဖို့အတွက်ပြန်ရှာပါပဲ။ရေပူးရအဖြစ်တော့လူတို့ထောက်ခံတဲ့လူတို့ရဲ့မဲအများစုရတယ်။အဲ့ဒီလိုပုံစံရအောင်အနည်းဆုံးဆန်းဆောင်မှုသဘောတရားလေးဖြစ်အောင်လဲဆောင်ရွက်ကြပါပဲ။ဒါကတပါတီအာဏာရှင်အဆက်ဆက်မှာကြိုးစားခဲ့တာတွေ။အဲ့တော့အဲ့ဒီလိုနီလာဟောင်းကြီးတွေနဲ့ပြန်ပြီးရဖို့ကြိုးစားလိုက်တယ်။တို့တော့ဒါကတိုက်ကြည့ ဒီလိုမျိုးနောက်ဆုံးနောက်ဆုံးနောက်ဆုံးတွေ့သွားမလဲဆိုတာကိုတွေ့ဆုံဆွေးနွေးအဖြစ်ရှာတဲ့နေ့အဲ့ဒီခါမှလည်းဘယ်အရာစုဝင်မှကျွန်တော်တို့ကခြံထားလို့မရဘူးတိုင်းလာလည်းနဲ့ကအရာစုတွေရှိတယ်နော်အခုနော်ဒီမိုကရေစီအရာစုတွေရှိတယ်အန်အယ်ဂျီနဲ့ဒီမိုကရေစီအရာစုတွေရှိတယ်တတ်မတော်ရှိတယ်ဒီအခြေခံသုံးခုကပြန်ပြီးတော့တိုင်းပြည်အတွက်အေးအေးဆေးဆေးပြန်ထိုင်ပြီးစဉ်းစားဖို့တော
那种没有吃饱吃下没事啊。
大家说一定要好的路多路地高为啥高为啥累呢没个意思了大家的。
ဥတ္တဇံတော်ရဲ့မြမအေးတုံးတဲ့ချက်ကိုနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးကိုရန်နိုင်ရဲ့အာကစားသတင်းလွှာကိုနားဆင်ပါခင်ဗျာဒီလိုနှောင်းမဆက်ဥရောပဖလားဘောလုံးပွဲစဉ်တွေကတော့အုပ်စုပွဲစဉ်တွေဒီနေ့မှပြီးဆုံးမှာဖြစ်ပါတယ်အင်္ဂါနေ့ကအထီပွဲစဉ်တွေမှာတော့အသင်း
22နဲ့စီနောက်ဆုံးပွဲစဉ်တွေကစားကြတာမှာဘယ်ဂျီယံကဖင်လန်ကိုငကိုးကိုမရှိနဲ့နိုင်ပြီးဒန်မတ်ကရုရှားကိုလေးကိုတကိုးနဲ့နိုင်သွားပါတယ်။ဒါကြောင့်ဘယ်ဂျီယံက၃ပွဲစလုံးနိုင်ပြီး၉မှတ်နဲ့အုပ်စုပထမရပြီးတော့ဒန်မတ်ဖင်လန်ရုရှားတို့၃မှတ်စီတူးနေတာမှာဒန်မတ်က၉ကွာခြားချက်အသာနဲ့အုပ်စုဒုတိယရသွားပါတယ်။အုပ်စုစီကပွဲစဉ်တွေမှာတော့နယ်သာလန်ကမြောက်ပိုင်းမက္ဆီဒိုးန တစ်ဆင့်ကိုတက်သွားပါတယ်။အင်္ဂါနေ့ကတော့အင်္ဂလန်ကချက်ကိုတကူးကူးမရှိနဲ့နိုင်ပြီးခရိုအေးရှားကစကော့တလန်ကို3ဂိုးတကူးနဲ့နိုင်သွားပါတယ်။ဒါကြောင့်အင်္ဂလန်က9မှတ်နဲ့အုပ်စုဘိုဖြစ်ပြီးတော့ခရိုအေးရှားကဒုတိယချက်ကအုပ်စုတတိယရသွားပါတယ်။အင်္ဂါနေ့ကအထည်ကစားပြီးတဲ့နောက်မှာတော့အီတလီ၊ဝဲလ်စ်၊ဆွစ်ဇာလန်၊ဘယ်လ်ဂျီယမ်၊ဒန်မတ်၊နယ်သာလန်၊ဩစတြီးယား၊အင်္ဂလန်၊ခရိုအေးရှား၊ချက်၊ဆွီဒင်နဲ့ပြင်သစ်တို့နောက်တစ်ဆင့်ကိုတက်သွားကြပြီဖြစ်ပါတယ်ခင်ဗျာ။နောက်တစ်ဆင့်ဒီကဘာဖလားချစ်စ်ဘွဲ့တော့အင်မာဘောလုံးအသင်းနဲ့ဒူးဂျပန်နိုင်ငံကိုလိုက်သွားတဲ့အင်မာလည်းယူစေအသင်းရဲ့အရန်ကိုသမားပြည့်ရှံအောင်ဟာဂျပန်နိုင်ငံမှာခိုးလုံငွေလျှောက်သွားမယ်လို့ပြီးခဲ့တဲ့တောက်ကြံလေးကပြောလိုက်ပါတယ်။ပြည့်ရှံအောင်ဟာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်တဲ့အနေနဲ့ဂျပန်နဲ့ပွဲမတိုင်ခင်မှာလက်သုံးချောင်းထောင်ပြီးတော့ဆန္ဒပြခဲ့တာကြောင့်သူတွေနဲ့မြန်မာနိုင်ငံကိုပြန်ရင်အန္တရာယ်ရှိနိုင်တာကြောင့်ခိုးလုံငွေယူဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ
်။အစတော့အဲ့လိုမျိုးဒီရောက်ပြီးမှရောက်ပြီးမှဆုံးဖြတ်ကြပါတော့ဆိုတော့ဟိုလာတဲ့မရောက်ခင်ကတော့ကိုလာတယ်ဒီလိုမျိုးလုံးဝလုပ်ပြီးတိုင်းပြန်တော့ပြန်ပြီးရင်တော့ဖမ်းခံရရင်ဖမ်းခံရနိုင်တယ်ဒါလိုဖမ်းမခံရဆိုလည်းဟိုတနေရာမှာရှောင်းနေဘွားစိတ်ကူးထားအောင်ဒါပေမဲ့အခုကတတင်းကတော်တော်ကြီးပြန်တော့တကြောင်လို့ပြန်ဖို့ကလုံးဝဟိုဖြစ်နိုင်တော့ဘောမဖြစ်နိုင်တော့ဆိုတော့သူတို့ဒီစစ်ကောင်စီကလည်းဟိုသူတို့လုံချင်တယ်လုံနေရတယ်အဲဒါကြောင့်ကျွန်တော်မပြန်ဖို့ကဆုံးဖြတ်လိုက်တော့
ဂျပန်ဆိုရအနေနဲ့လည်းပြည်ရှင်အောင်အတွက်တက်တော်တဲ့ဆုံးဖြတ်ချက်တွေချမှတ်သွားမယ်လို့ဂျပန်ဆိုရအတွင်းဝန်ချုပ်ကတ်ဆူနိုဘူကာတိုကပြောထားပါဗျ။ကောက်တီသတင်းတွေပတ်မှာတော့ American Open ကောက်တီတိုင်ပွဲကို American နိုင်ငံအနောက်ဘက်ချန်ကယ်လီဖိုးနီးယားပြည်နယ်က Torrey Pines မှာဂျွန်လာ၁၉ရက်နေ့ကနေ20ရက်နေ့ထိကစားခဲ့ကြပါတယ်ဒီနေ့မှလည်းနောက်ဆုံးနေ့ထိတော်တော်လေးကိုအချိန်ငယ်လေးကစားကြပြီးတော့စပိန်နိုင်ငံသားဂျွန်ရမ်ကအနိုင်ရသွားခဲ့ပါတယ်တနင်္ဂနွေနေ့ကနောက်ဆုံးနေ့ကစားကြရမှာဂျွန်ရမ်ဟာသတ်မှတ်ရိုက်ချက်ထက်6ချက်ရှော့ရိုက်ပြီးတော့ချန်ပီယံဖြစ်သွားတော့ပါအဲ့နေ့ကနောက်ဆုံးကျင်းတစ်ချက်မှာသူကဘာဒီဒီစက်တိုက်ရိုက်ပြီးတော့တောင်အာဖရိကကလူးဝစ်အူစီဆန်ထက်တစ်ချက်အသာနဲ့နိုင်သွားခဲ့တာဖြစ်ပါတယ်တဟဂျွန်ရမ်အတွက်တော့ပထမဆုံး American Open Championship ဖြစ်သလိုပထမဆုံး Major ဆုဖလားလည်းဖြစ်ပါတယ
် It's incredible that I'm sitting next to this trophy you know couple weeks ago I watched to my good friend
အခုလိုဒီဆုဖလားကြီးနဲ့ဒီဘေးမှာထိုင်နေရတာတကယ်ကောင်းပါလေပြီးခဲ့တဲ့သတင်းမှာနိုင်ငံတော်ကကျွန်တော်မိတ်ဆွေ Phil Mickelson PGA Flower နိုင်ရတာကိုကျွန်တော်မြင်ခဲ့ရပြီးအဲ့ဒီကနေအရန်ကိုဆေးကားတက်မိပါလေကျွန်တော်အနေနဲ့အရင်ကအနိုင်ရကနီးနီးဒီဖြစ်ခဲ့ပါလေပြီးခဲ့တဲ့လပိုင်းတွေအတွင်းကစားခဲ့တာတွေတစ်ချိန်ချင်းတော့အနိုင်ရလို့ပဲဆိုတာသိပါလေကျွန်တော်အနေနဲ့လည်းဒီမှာတကယ်ကိုလက်ဆွမ်းပြပြီးတော့အနိုင်ရလိုက်တာပေါ့ကြီးမားတဲ့ဒါစီအနောက်ချက်တွေရင်ဆိုင်ရပြီးတဲ့နောက်မှာအကြီးမားဆုံးအောင်မြင်မှုတွေရလာနိုင်တယ်လို့ကျွန်တော်အနေနဲ့ယုံကြည်ထားပါလေအဲဒါကြောင့်ကျွန်တော်အနေနဲ့လည်းအကောင်းဘက်ကတွေးပြီးတော့ကျွန်တော်အမျိုးသမီးကိုလည်းကောင်းတာတွေဖြစ်လာမှာပါလို့ပြောခဲ့ပါလေပေရက်ဟာဒန်နဲ့နစ်ဖယ်ဒိုရိုလိုစိုးဝါတဲ့ဖြစ်ပျက်တွေနဲ့ရင်ဆိုင်ရင်ပြီးမှာအောင်မြင်မှုတွေရလာခဲ့တာပါ
ဂျွန်ရမ်မှာပြီးခဲ့တဲ့ဂျွန်လ6ရက်နေ့ကအိုဟိုင်းယိုမှာကစားတဲ့ USPGA Memorial ဂေါက်တီးပြိုင်ပွဲမှာတတိယနေ့အပြီး6ချက်အသာနဲ့ဥဆောင်နေပြီးမှ COVID-19 ရောဂါကူးစက်ခံထားရတယ်ဆိုတာကိုတွေ့ရှိပြီးတော့ပွဲကနေနှုတ်ထွက်လိုက်ရတဲ့အတွက်
前面数年了，交给阿比多拉，这他妈操蛋嘞！你拿给阿娃的，呀？2020年的奥林匹克奥运会闭幕的时候，澳大利亚国内马普瑞德的当地机关被打骂批评了，闭幕前马伊达沃西族人家表来罢了。COVID-19感染者卡拉顿批查将普瑞德的马巴被签巴拉个安尼的轻松呢，安尼种批评没了，专业度人家的被比一般对马呗。阿古罗米普瑞德的当地机关闭幕送去开了吧。但麦巴拉的青年帮穆提比罗，底特勒奶奶也死了，落来送你罢了。 ในงานงานปริศนาดีกว่าเป็นเมื่อหลายปีชิวเกมมาเป็นผู้ส่งเชื้อทางบีโร่ปีนี้งานปริศนาดีกว่าเองงานนี้อาจจะคุณเองก็ได้ตัวบุได้โดนทับมาเลยลูรุสแตนนี่มาเราจะเป็นผู้ทำเนียบกับไวรัสอันเดียวจากเป็นเมื่อเจ็บป่าบุกิสาบุกังวลในใจเรื่องพบยานี้มาเลยจะเป็นวันนี้เจ้าสุกการ์ดเกลือตุกิโอมิโอนี่เนี่ยโควิด-19ยี่ห้อชินิจ้าอยากเข้มสูงยิ่งปริศนามาบ้าไปเจ็บป่าเองเลยเจ็บป่าตัวไหนเนี่ยลูกพบมาเลย
แต่เมื่อจะเป็นปีดูเอกราชวาระสัมปทาปีสวยในจ้าวิเมลเลยแต่เมื่อกูเจ็บบ้าไม่สวยเนาะปริศนาดีกว่าคนผิวเป็นเอลูโยจานในจ้าวเลยเนาะกูยังนั่งอ่านข่าวสารเรื่องลากูน่าเสียใจไปด้วยเนาะคุ้มสบีดีจริงจังกูเปรียบว่าไหมมาเรื่องมาสุดท้ายก็อันนั้นมีนอบายสิ่งที่กังสีก็ขันทาร์เรยาจีสิ่งที่อยู่เป็นดาวน์ชีดูเรื่องบุปผาท่าแต่ขันทาร์เร เมื่อวันนี้มีมาอยากกู้ช่วยดาวน์ชีดูตั้งนานเด็กก็เขียนบีเตส่งตัวไปเลยยังคงมีมาเลยหลายมิวเนี่ยแสดงยกกันมาอยากกู้ด้วยสิ่งของสิ่งเดิมๆเพื่อสื่อสารขยันดูมิวจะดูพิการขยันบีเตส่งไปเลยคุปปี้ขมูลยาเบลูเลชเลสุราโรเช่นเช่นเรื่องมันที่อาริบาวแต่เช่นนี้มาเลยแสดงเนี่ยเยอะจังเป็นในนี้พันสิทาริชินีเรจากาเบเสียหน้าเดิมกูแสดงกังกูเดสนาบยาวรีเลยยังคงเอาไปวันที่ดาร์ชูมาจูจ้าสุดลุชินีเซบา ยังคงต้องกลับมาอยู่ในมาดิเนลุงเอริอุสองปีที่อาเปียเจ้าจ้าด้วยเสนอเจ้าลูมันเลยก็ติดขมูดที่เขเรมันลีมาเลยดิเนลสนับจากวัดชูชีเกวาร์เลยพากันมองยามเย็นเจ้าป้ามูนีเย็นเป็นสเลนจีแต่เจ้าหนุ่มมาเลยดิเนลปิดดูชูแล้วหมดสนับจากเจ้าวาร์เลยเพราะฉะนั้นเงี้ยมาอยู่ในมีมาหน้าดินสิ่งของสมบูรณ์มุ่งมีเมียงไรฮารุชากาเววันจีสาเกชัวกูเนี่ยเองานี่ก็มอสโกมิวรมาดิสโอมาเลยเพราะฉะนี้เนี่ย มันเองเนี่ยสิ่งที่สมมุติบุบิขึ้นมาอากาศลุกดาวสิบแปดเจ็ดท่าเรือสระกูรัสเซียอาร์ไอเอทเรียมาพบยาวเลยปุ่งปุ่งจงวุ้ยเมียงลอยยามันเองก็แสดงเจ็บบาดเลยในงานการลุ้นยิ่งเสียงยิ่งแรงกันอุดตับหูแต่ในมือนี้เครียดก็มอสโกมิวมาจ้องนี่รับว่าปีเดียวในงานใจวันจีดูมันนี่รับฮะกัมบูร์ยาในงานมาจ้องนี่บีกัมบูร์ยาในงานใจวันจีพรากสุขอมในดิ้งนี่เป็นส่วนส่วนนี้บาดเลยวันนี้รับฮะกัมบูร์ยาตบว่าบางวันจีเยี่ยววันจีเซซัมเอลเนี่ยเลือกตัว နိုင်ငံဦးစားပေးကိစ္စရပ်တွေကိုဆွေးနွေးခဲ့ကြရတယ်လို့ဝန်ကြီးဌာနပြောခွင့်ရ Net Pietra ကပြောပေမဲ့အသေးစိတ်တွေကိုတော့မပြောပါဘူး။ဝန်ကြီးချုပ်ဟွန်ဆန်နဲ့တွေ့ဆုံမှုစီစဉ်ထားခဲ့ပေမဲ့ကိုဗစ်ကူးထားတဲ့တာဝန်ရှိသူတူနဲ့ဝန်ကြီးချုပ်ဟွန်ဆန်အနီးကပ်ရှိခဲ့မှုတာကြောင့်တိကျခွဲနေရတဲ့အတွက်အစီအစဉ်ကိုဖျက်လိုက်ရပါတယ်။ဝန်ကြီးရော့ဘာကမ္ဘောဒီးယားမတိုင်ခင်ဗီယက်နမ်ကိုသွားခဲ့ပြီးကမ္ဘောဒီးယားကနေစင်ကာပူနိုင်ငံကိုခီးစံပါပါအခုခီးစဉ်ဟာဝန်ကြီးရော့နိုင်ငံတိုင်းဝန်ကြီးဖြစ်လာပြီးကြတဲ့ကဆိုရင်ရှေ့တောင်အစဒေသ၅ကြိမ်မြောက်ခီးစဉ်ဖြစ်ပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့24နာရီအတွင်းဗုဒ္ဓနေ့ကတရက်ထက်မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူ680ရှိတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကဒီကနေ့ည7နာရီတည်းမှာထုတ်ပြန်ပါတယ်။တက်ခွဲစစ်ဆေးမှုပေါင်း9000ကျော်လုပ်ခဲ့ပြီးသေဆုံးသူက2ဦးရှိတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီကူးစက်သူအရေအတွက်ဟာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းတရက်အတွင်းပိုးကူးစက်သူအရေအတွက်အများဆုံးဖြစ်ပါတယ်။ဗုဒ္ဓညအတွက်သတင်းချင်းချုပ်ကိုပြသခဲ့တာဖြစ်ပြီးဒီညအတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီညအတွက်အစီအစဉ်တွေထုတ်လို့ရမှုကမဆုမွန်ပါ။အတမိုင်းအင်ဂျင်နီယာက Nick Ivanov ဖြစ်ပါတယ်။ဒီမြန်မာပိုင်းရဲ့တာတာပိနေမတစ်ဖက်အစီအစဉ်ကိုမနေ့6တိုင်းကနေ9တိုင်းအထိဒိုင်းနိုမီတာ32 kHz 9383ညလိုက်နိုမီတာ40 kHz 9483ညလိုက်နိုမီတာ48 kHz 6153ညနဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နေပါတယ်။ VOA ကိုနားဆင်တဲ့အတွက်ဒူးပဲကျေးဇူးတင်ပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးအန္တရာယ်ပေါင်းကကင်းဝေးပြီးအောင်မြင်မှုရကျန်းမာချမ်းသာကြပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ။
This program